Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်ကို VOA American အတန်ရဲ့2022ခုနှစ်မေလ31ရက်အင်္ဂါညပိုင်းအစီအစဉ်ကို American ပြည်ထောင်စု Washington DC ကနေဓာတ်ရိုက်တင်ဆက်နေပါပြီရှင်။ကျမအင်ဂျင်နိုင်ပါ။ကျမအင်ဂျင်နိုင်ပါ။ VOA မြန်မာပိုင်းရဲ့ Radio အစီအစဉ်တွေကိုရုပ်သံနဲ့ပါဖြည့်ဆွတ်တင်ဆက်နေပါတယ်။မြန်မာစံတော်ချိန်ည9:00ကနေ 10:00 ထိတင်ဆက်နေတဲ့အစီအစဉ်ကိုလိုင်းဒိုမီတာ 3251 တို့ပြင်လိုင်းလက်မီတာ 190 kHz 1905တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင
်။ကျွန်မကတော့ဆွမြတ်ပါပါရှင်။ EU ရောပါတမကဖွဲ့ဝင်နိုင်ငံတွေစီကိုရုရှားတင်ပို့နေတဲ့ရေနဲ့အများစုကိုပိတ်ပင်တားမြစ်ဖို့အတွက် EU ကောင်ဆောင်တွေသဘောတူလိုက်တဲ့အတွက်ရုရှားအနေနဲ့စစ်ဆေးတုံးဆွဲမှုပိုကျက်သွားလိမ့်မယ်လို့ EU နိုင်ငံသားမူဝါဒရေးအစည်းအဝေးကပြောကြားလိုက်ပါတယ်။ကနေဒါနိုင်ငံမှာတော့ပစ္စတိုလိုလက်တစ်ဖက်ထဲနဲ့ပြရတဲ့တနက်မျိုးတွေကိုတင်သွင်းတာရောင်းချတာဝယ်ယူတာအလုံးကိုကြားမြစ်ပိတ်ပင်မဲ့ဥပဒေချမ်းကိုဝန်ကြီးချုပ်ကအဆိုပြုလိုက်ပါတယ်။မြန်မာနိုင်ငံမှာပဋိပက္ခနဲ့အကြမ်းဖက်မှုတွေကြောင့်ထိခိုက်နေသူတွေကို WFP အပါအဝင်လူသားချင်းစာနာမှုဆိုင်ရာမိဖက်အဖွဲ့အစည်းတွေအနေနဲ့မကူညီနိုင်သေးဘူးလို့ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်က VOA မြန်မာပိုင်းကိုပြောကြားပါတယ်။ခုလိုနောက်ဆုံးရသတင်းတွေကိုဦးတမောင်ဇာနဲ့ကြီးညာပေးပါမယ်ရှင်
။ကောင်းပါပြီရှင်ဒီကနေ့ရန်ကုန်မြို့မှာဘုံပေါက်ကွဲတာကြောင့်တအူးတည်ပြီးတော့ကိုဦးဒဏ်ရာရတဲ့နောက်ဆုံးအခြေအနေကိုတင်ပြတဲ့အခါမှာတော့
ရင်းဆွဲမှာတော့ဒီမှာစိုးရင်ရလူလာတော့အနည်းဆုံး၄ယောက်လောက်တော့ကျွန်တော်တို့မြင်ခဲ့တယ်။တစ်ယောက်ကတော့အလုံးစိုးရတယ်။အသက်အန္တရာယ်တော့ဖြစ်နိုင်တယ်။နောက်တစ်ယောက်ကတော့6ယောက်ရှိတ
ယ်။ဒါကတော့ရန်ကုန်မြို့ကန်တအူးက VOA ကိုပြောသွားတာပါ။သတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရဖို့ရှိပါတယ်။တခါရိုဟင်ဂျာလူမျိုးတုံးတက်ပြတ်မှုစာအုပ်ဖြန့်ချိန်မှုနဲ့လွင်ဦးစာပေတိုက်ပိတ်ခံလိုက်ရတဲ့သတင်းပေးပို့ချက်ကိုလည်းကြားရမှာပါ။နောက်ပိုင်းမှာတော့မြင်ကွင်းကျဲမတ်စုဆိုရှယ်မီဒီယာလူကြည့်များတဲ့သတင်းတွေကိုစူးစီးတင်ပြတာအမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ဦးတင်မောင်တန်းတို့ကပြောပြမှာပါရှင
်။EU ရောပါတမကဖွဲ့ဝင်နိုင်ငံတွေစီကိုရုရှားတင်ပို့နေတဲ့ရေနဲ့အများစုကိုပိတ်ပင်တားမြစ်ဖို့အတွက် EU ကောင်ဆောင်တွေသဘောတူလိုက်တဲ့အတွက်ရုရှားအနေနဲ့ဝင်ငွေပိုနှဲသွားပြီးတော့စစ်စစ်တုံးဆွဲမှုပိုကျက်သွားလိမ့်မယ်လို့ EU နိုင်ငံသားမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရဲကပြောကြားလိုက်ပါတယ်။လက်ရှိမှာ EU နိုင်ငံတွေကရုရှားရဲ့ရေနံတွေကိုအများဆုံးဝယ်ယူနေတာဖြစ်တာမို့နောက်ဆိုရင်တခြားနိုင်ငံတွေကိုရုရှားကလျှော့ဈေးနဲ့ရောင်းရတော့မှာဖြစ်တယ်လို့အကြီးအကဲဘော်ရဲကပြောပါတယ်။ယူကရိန်းကိုရုရှားကကျူးကျော်စစ်ဝင်တိုက်နေတဲ့အပေါ်အရေးယူနေခဲ့တဲ့အနေနဲ့အခုနှစ်2022ခုနှစ်မကုန်ခင်မှာရုရှားကတင်ပို့နေတဲ့ထဲက3ပုံ2ပုံဖြစ်တဲ့ရေလန်းချောင်းကနေတင်ပို့တဲ့ရုရှားရေနံအလုံးကို EU နိုင်ငံတွေမှာတားမြစ်မှာဖြစ်ပါတယ်။ဟန်ဂေရီနိုင်ငံရဲ့ကန့်ကွက်မှုကြောင့်ပိုက်လိုင်းတွေကနေတင်ပို့မှုကိုတားမြစ်ဖို့သဘောတူညီချက်တော့မရခဲ့ပါဘူး။ဒါပေမဲ့ပိုလန်နဲ့ဂျာမနီနိုင်ငံတို့ကသူတို့ပိုက်လိုင်းတွေကနေတင်သွင်းတဲ့ရုရှားရေနံတွေကိုရပ်မယ်လို့ကတိပြုခဲ့ကြပါတယ်။ဒါကြောင့် EU နိုင်ငံတွေစီကိုရုရှားတင်သွင်းနေတဲ့ရေနံ90ရာခိုင်နှုန်းလောက်ကိုပိတ်ဆို့တားဆီးလိုက်မှာဖြစ်ပါတယ်။EU ကရုရှားစီကရေနံတင်ပို့မှုကိုပိတ်ပင်မှာဖြစ်ပေမဲ့သဘာဝတန့်ငွေတင်သွင်းမှုတားဆီးရေးကိုတော့မလုပ်သေးပါဘူး။ရုရှားရဲ့လောင်စာဝယ်ယူမှုတွေတားမြစ်ပိတ်ဆို့ဖို့အတွက်ယူကရိန်းသမ္မတဗလာဒီမီယာဇယ်လန်စကီကတောက်လျှောက် EU ကိုတောင်းဆိုနေသလိုတင်းတင်းလာနေတဲ့ကလည်းဥရောပကောင်စီမှထပ်မံပန်ကြားခဲ့ပါတယ်။တင်းတင်းလာနေတဲ့က EU 28နိုင်ငံလုံးကောင်ဆောင်တွေသဘောတူညီခဲ့တဲ့ထင်မှာရုရှားကအကြီးဆုံး Sberbank ကို Swift ငွေပေးချေမှုစနစ်အသုံးပြုခွင့်ရပ်ဆိုင်ဖို့ရုရှားအစိုးရပိုင်းရုပ်တံထွင်ဌာနတွေရဲ့ထုတ်လွှင့်ချက်တွေကို EU နိုင်ငံတွေမှမပြသဖို့နဲ့ယူကရိန်းစစ်ပွဲမှာတာဝန်ရှိသူပုဂ္ဂိုလ်တွေကိုနောက်ထပ်အရေးယူတန်းခတ်ဖို့လည်းသဘောတူညီခဲ့ကြပါတယ်ရှင်
။ခြောက်လုံးမြူပစ္စတိုအစရှိတဲ့လက်တစ်ဖက်ထဲနဲ့ဂိုင်ပြစ်လို့ရတဲ့ပြောင်းသူစင်နက်တွေပါဝင်စင်နက်တွေကိုပိတ်ပင်တဲ့ဥပဒေချက်ကိုကနေဒါဆွေကမေလ30ရက်တနင်္လာနေ့မှာတင်သွင်းလိုက်ပါတယ်။ဒီဥပဒေမှာကြီကပ်ရဲ့စွမ်းရည်ကိုလည်းကန့်တတ်ထားသလိုစင်နက်တဲ့စင်တူတဲ့ကစားစရာတွေကိုလည်းပိတ်ပင်မှာဖြစ်ပါတယ်။ရောင်းဝယ်လွှဲပြောင်းတင်သွင်းတာတွေအားလုံးကိုပိတ်ပင်လိုက်တာပါ။ကနေဒါဝန်ကြီးချုပ် Justin Trudeau ကအခုလိုပြောပါတယ
် Experts and chiefs of police have been calling for years and we're acting.
ဆရာဝန်တွေစံချင်တူတွေနဲ့ရတပ်ဖွဲ့အကြီးအကဲတွေကနှစ်ပေါင်းများစွာလှုပ်ဆောင်မှုတောင်းဆိုနေတဲ့ကိစ္စဖြစ်ပါတယ်။သူတို့ရဲ့အကြံပြုချက်တွေအတိုင်းကျွန်တော်တို့ကလှုပ်ဆောင်ခဲ့တာပါလို့ Justin Trudeau ကပြောသွားခဲ့တာပါ။တိုင်းငါလုံးရွေးကောက်ပွဲလုပ်နေတဲ့အချိန်မှာမနစ်ကဒီဥပဒေကိုကြောင်ထိုးထားခဲ့ကြပါတယ်။အခုအချက်တချို့ကိုဖြည့်ဆွတ်ပြင်ဆင်ပြီးထပ်မံတင်သွင်းတာဖြစ်ပါတယ်။ America nainga Texas pi ne Uvalde myo ma klin 16 yaw pi tat khan nae pi de naw de ba cha ma Canada win ji yauk ka khu lo yee yu saw yet lite da ba tin nat pye aga sa ma rue ne dong chong yin win dan rue twet daw di upre ma chwin chet pe tha ba de tin nat pa sain pi du rue ko le set let pai sain pwe pyu tha ba de Canada nainga ye lat nat kai saw mu upre ha American upre the po mo tin chet ba de tin nat ne lu tat mu ga America ma phit da ye 9 bon de bon me shi da ba da bi me တခြားချမ်းသာတဲ့နိုင်ငံတွေတဲ့ပို့ပြီးမြန်မာနေပါပဲကနေဒါမှာတင်တဲ့နဲ့ပြစ်ခတ်တဲ့လူသတ်မှုကဩစတြေးလျတဲ့ငါးစာများနေပါတယ
်ဩစတြေးလျနိုင်ငံမှာမေလ22ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာဗဟိုလက်ဝဲရင်းလေဘာပါတီကအောက်လွှတ်တော်မှာအများစုအနိုင်ရခဲ့တဲ့အတွက်ညံမောင်းဖွဲ့ချမလို့ပဲအစိုးရဖွဲ့နိုင်မှာဖြစ်တယ်လို့ဝန်ကြီးချုပ်အန်တိုနီအယ်ဘနီစီကပြောကြားခဲ့ပါတယ်မဲအားလုံးရေတွက်ပြီးချိန်မှာအောက်လွှတ်တော်အမတ်နေရာ152နေရာအတွက်လေဘာပါတီက89နေရာအနိုင်ရရှိတယ်လို့ဝန်ကြီးချုပ်အယ်ဘနီစီကဒီကနေ့အင်္ဂါနေ့မှာပြောကြားပါတယ်အောက်လွှတ်တော်အမတ်နေရာနှစ်ခုပဲဘယ်သူအနိုင်ရကြလဲဆိုတာမဲရေတွက်နေစေဖြစ်ပါတယ်သူအစိုးရရဲ့ကက်ဘိနက်ဝန်ကြီးအဖွဲ့ထဲမှာအမျိုးသမီး10ဦးပါဝင်မှာဖြစ်ပြီးတော့ဩစတြေးလျဝန်ကြီးအဖွဲ့ထဲမှာအမျိုးသမီးအများဆုံးပါဝင်မှုဖြစ်တယ်လို့ဝန်ကြီးချုပ်ကပြောပါတယ်ဒုဝန်ကြီးချုပ်နဲ့ကာကွယ်ရေးဝန်ကြီးအဖြစ် Richard Miles နိုင်ငံသားရေးဝန်ကြီးအဖြစ် Penny Wong နဲ့ဗဏ္ဍာရေးဝန်ကြီးအဖြစ် Katie Gallagher တို့ကိုခန့်အပ်ကြောင်းအတည်ပြုပြောပါရယ်အစိုးရအဖွဲ့အစ်စ်ကနတ်ဖန်ပုတ်ထုံးနေမှာကြမ်းကြိမ်ကြမှာဖြစ်ပါရယ်ဝန်ကြီးချုပ်ကတော့ပြီးခဲ့တဲ့သတင်းပတ်ကကြမ်းကြိမ်ပြီးဖြစ်ပါရယ်အောက်လွှတ်တော်မှာ Labour Party ကအမတ်နေရာအများစုအနိုင်ရသွားတဲ့အတွက်အစိုးရဥပဒေကြမ်းတွေကိုအတည်ပြုနိုင်ဖို့ပိုလွယ်သွားပေမဲ့အထက်လွှတ်တော်မှာပါအတည်ပြုနိုင်ဖို့အများထောက်ခံမှုရဖို့လိုမှာဖြစ်ပါရယ်ဩစတြေးလျလူမျိုး3ပုံတပုံလောက်ကယာစီဥရုအရေးကိစ္စတွေကိုဦးစားပေးတဲ့တတိပုဂ္ဂလတွေနဲ့ Greens Party ဝင်တွေကိုမဲပေးခဲ့ကြတာဖြစ်ပါရဲ့ရှင်
။မေလမှတိုက်တဲ့မုန်တိုင်းတွေနဲ့အားအပြင်းဆုံးဆန်ကျင်တင်လိုက်တဲ့မုန်တိုင်းဟာမက္ကဆီကိုတောင်ပိုင်းကိုတနင်္လာနေ့နေ့လယ်မှာဝင်ရောက်သွားခဲ့ပါတယ်။အမေရိကမျိုးသားမုန်တိုင်းလေ့လာရေးဌာနရဲ့သတ်မှတ်ချက်အရအကားသားအမည်ပေးထားတဲ့မုန်တိုင်းဟာအဆင့်နှစ်ရှိပါတယ်။တရ5မိုင်နှုန်းနဲ့မက္ကဆီကိုကိုဝင်ရောက်လာခဲ့တာပါ။တောင်ပိုင်းအိုအာဆာကာပြည်နယ်ကပျူဒိုအန်ယယ်မြို့ရဲ့နောက်ဖက်10ကီလိုမီတာကနေဝင်ရောက်ခဲ့တာဖြစ်ပါတယ်။ဒီမုန်တိုင်းကြောင့်ခီးသွွားလုပ်ငန်းကမ်းခြေတွေနဲ့ငါးပန်းလုပ်ငန်းလုပ်တဲ့မြို့တွေမှာလုပ်ငန်းတွေရပ်ဆဲသွားကြပါတယ်။ဒီဒေသမှာဟူတာကိုမာစုတေးဇေဘိုလက်အတန်းဖြည့်စကန်တွေရှိကြပါတယ်။ဘိုးသက်ထန်စွာရွာသွန်းခဲ့ပြီးလေပြင်းမုန်တိုင်းကြောင့်အုံလက်နဲ့အကိုင်းခက်တွေကျွေးကျခဲ့ကြပါတယ်။
ဗီယိုအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းတိုမီတာ32 kHz 9303ညနဲ့9383ညလိုင်းတိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုင်းမီတာ190 kHz 1505အနေနဲ့ထိုးလင့်ပေးနေပါတယ်ခင
်ဗျမေလ31ရက်အင်္ဂါနေ့ညဘက်အတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတင်ပြပေးနေပါတယ်ကုလသမဂ္ဂရဲ့စီရင်အရာမြန်မာနိုင်ငံမှာအိုးအိမ်ဆွတ်ထွက်ပြေးနေရတဲ့ပြည်တွင်းဒုက္ခတွေတပ်တန်းကျော်ရှိသွားပြီလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံအိုချာကပြောပါရယ်ဒီကနေ့ဒီဆွဲနဲ့ထုတ်ပြန်တဲ့အိုချာရဲ့လောစင်ထုတ်ပြန်ချက်အရာဆရာနာသိမ့်ပြီးနောက်လုံခြုံရေးအခြေအနေနဲ့ပဋိပက္ခတွေကြောင့်နေရဆွတ်ထွက်ပြေးနေရသူက9သိန်းနီးပါးရှိပါရယ်အဲ့လိုပဋိပက္ခနဲ့အကြမ်းဖက်မှုတွေကြောင့်နေရဆွတ်တိတ်ဆောင်နေရသူတွေနဲ့ထိခိုက်ခဲ့သူတွေအများစုကိုတော့WFP အပါအဝင်လူသားချင်းစာနာမှုဆိုင်ရာမိဖက်အဖွဲ့အစည်းအများစုအနေနဲ့လက်လှမ်းမပြနိုင်သေးဘူးလို့ WFP ကမ္ဘာစာနာရိတ်ခအစီအစဉ်က VOA မြန်မာပိုင်းကိုပြောကြားပါတယ်။ဒါကြောင့်အဲ့ဒီနေရာတွေကိုဘေးကင်းစွာနဲ့လူသားချင်းစာနာတဲ့အကူအညီတွေဆင်ဆက်မပြတ်ပေးနိုင်ဖို့အတွက်တိုက်တွန်းတယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ် Steven Anderson ကပြောကြားပါတယ်။လိုအပ်တဲ့နေရာတွေစီ WFP ကအကူအညီသွားပေးခွင့်မကြခင်လပိုင်းတွေအတွင်းမှာအနည်းငယ်တိုးတက်မှုရှိလာတယ်လို့လည်းသူကပြောပါတယ်။ချင်းပြည်နယ်ကမင်းတပ်မကွေးတိုင်းကကြောက်ထုရှမ်းပြည်နယ်တောင်ပိုင်းကညောင်ရွှေပင်တရတောင်ကြီးမြို့နယ်တွေအပြင်ကယားပြည်နယ်လိုက်ကောမြို့နယ်စတဲ့ဒေသတွေစီကိုတွားရောက်ကူညီခွင့်ရရှိခဲ့တယ်လို့ပြောပါတယ်တချိန်တည်းမှာပဲရခိုင်ပြည်နယ်ကချင်ပြည်နယ်ရှမ်းမြောက်နယ်ချင်းပြည်နယ်တောင်ပိုင်းတို့ကဆစ်ပြေးဒုက္ခတွေတွေနဲ့အခက်အခဲကြုံနေသူ36,000လောက်ကိုလည်း WFP ကလဆင်ဆက်လက်ထောက်ပံ့နေတယ်လို့ WFP ရဲ့မြန်မာနိုင်ငံဆိုင်ရာဌာနကိုယ်စားလှယ်က VOA ကိုပြောကြားခဲ့ပါတယ်ရှင်
နလနိဗာကြောင့်ကိုဗစ်ကန့်သက်ခံကြရတဲ့တရုတ်နိုင်ငံရှန်ဟိုင်းမြို့မှာတားမြစ်ချက်တွေကိုဖြေလျှော့စီးပွားရေးလုပ်ငန်းတွေအပြေအဝပြန်လည်ခွင့်ပြုလိုက်ပါတယ်။ရောဂါကူးစက်မှုအထိုက်အကျောက်ထိန်းချုပ်ထားနိုင်ပြီးမို့တားမြစ်ကန့်သက်ချက်တွေကိုဂျွန်လာတရနေ့ကဖြေလျှော့ပေးဖို့ဒုတိယမြို့တော်ဝန်ဂျောင်မင်းကကြေညာခဲ့ပါတယ်
။住宅小区恢复出入
လူတွေရပ်ကွက်တွေဝင်ထွက်ခွင့်ပြန်ရပါမယ်။ဘလို့အကြောင်းနဲ့မှရပ်ကွက်နဲ့ကြေးရွာသူကြေးရွာသားတွေကိုခရိုင်ကဖြစ်စေကြေးရွာကဖြစ်စေ နေထိုင်ရာအဆောက်အုံစီမံခန့်ခွဲမှုကဖြစ်စေမပိတ်ပင်ရပါဘူး။အလဲလတ်နဲ့မြင်းမြမာမာကူးဆက်ဖို့လမ်းများနေတဲ့နေရာတွေထိတ်ချုပ်ထားတဲ့နေရာတွေကချင်းချက်ပါလို့ပြောသွားခဲ့တာပါ။လူရေ25တန်းလောက်ရှိတဲ့ရှာဟဲမှာကတ်တက်ချက်တွေကိုဖြေလျှောက်လိုက်တယ်လိုက်တာကြောင့်ဒီကနေ့မြို့ကန်တွေကအင်အားဝင်းတွေထဲမှာပိတ်ဆို့ထားတဲ့အတားအဆီးတွေကိုဖယ်ရှားနေရတာတွေ့ရတယ်လို့စားတော့ဆိုင်တွေဈေးဆိုင်တွေပြန်ဖွင့်ဖို့လည်းပြင်ဆင်နေကြပါတယ်။အချိန်ထဲမှာပဲမြို့ရင်းဘတ်ကားလိုင်းတွေမြေထားပို့ဆောင်ရင်းနဲ့တရီပို့ဆောင်ရင်းဝန်ဆောင်မှုတွေကိုအပြည့်အဝပြန်လည်ပြီးလက်ပတ်မယ်လို့ဆောင်ကပြောပါတယ်။မြို့ရင်းအဝင်အထွက်ခီးတဲ့တင်ယထားပြည့်စွက်မှုကိုလည်းကျွန်တော်ရဲ့နေမှာပြန်ဆက်မှာဖြစ်ပြီးပြည်ရင်းလေကြောင်းခီးစဉ်တွေကိုလည်းတဖြည်းဖြည်းပြန်ပြီးခွင့်ပြုသွားမယ်လို့ဒုတိယမြို့တော်ဝင်ကဆိုပါတယ်။ကိုဗစ်လောကကင်းစင်းနဲ့စီးကန်းတွေတင်းကျပ်ထိတ်ချုပ်နေတဲ့တရုတ်နိုင်ငံမှာအခုထိကိုဗစ်ကူးစက်သူ 1.4 တန်းနဲ့သေဆုံးသူ 14,600 ကျော်ရှိပါတယ
်။ပြင်သစ်နိုင်ငံမှာစနေနေ့ကကျင်းပခဲ့တဲ့ Real Madrid နဲ့ Liverpool အသင်းနှစ်သင်းရဲ့ UEFA Champions League ဖလားဘောလုံးဘောလူပွဲမှာ Liverpool အသင်းပရိသတ်တွေအပေါ်ပြင်သစ်ရဲတွေကမျက်ရည်ယိုပုံးတွေမြေုပ်ရည်တွေနဲ့အဆက်မပြတ်ပြစ်ခတ်ပတ်ဖြန်းတဲ့အပေါ်ပြင်သစ်အာဏာပိုင်တွေကကာကွယ်ပြောကြားခဲ့ပါတယ်။ဘလူပဲကျင်းပတဲ့ဘောလုံးကွင်းတဲကိုလူ 3,000-4,000 လောက်ကလက်မှတ်အတုတွေဒါမှမဟုတ်လက်နှစ်မှတ်မပါပဲဝင်ဖို့ကြိုးစားခဲ့ကြတဲ့အတွက်ရဲကတုံ့ပြန်ခဲ့တာလို့ပြင်သစ်ပြည်သေးဝင်ကြီးကသတင်းလောက်တွေကိုပြောကြားပါတယ်။ကွင်းထဲဝင်ဖို့အတင်းတိုးဝေနေကြတဲ့အတွက်လူအသက်တွေဆုံးရှုံးနိုင်တဲ့အန္တရာယ်ကနေရဲကကာကွယ်ခဲ့တာဖြစ်တယ်လို့ဝင်ကြီးကပြောကြားပါတယ်။ကလေးငယ်တွေအမျိုးသမီးတွေပါတဲ့ Liverpool အသင်းပရိသတ်တွေကတော့သူတို့လက်မှတ်နဲ့ကွင်းထဲဝင်ဖို့ကြိုးစားပေမဲ့တချို့ဂိတ်တွေဖွင့်မပေးသလိုဘောလုံးကွင်းလုံခြုံရေးတွေဘက်ကတစုံတရာရှင်းပြခြင်းမရှိတာကြောင့်ဖျော်ဖျက်အခြေအနေတွေဖြစ်ခဲ့တာလို့ပြောပါရတယ်။ဘောလုံးကွင်းမစခင်မှာ Liverpool အသင်းပရိသတ်တွေလက်မခံနိုင်စရာအခြေအနေကြုံခဲ့ရတဲ့အပေါ်မှာစုံစမ်းပေးဖို့အတွက် Liverpool အသင်းကလည်းတောင်းဆိုထားပါရတယ်။စနေနေ့ကပွဲမှဖြစ်ခဲ့တဲ့အခြေအနေတွေဟာလက်မှတ်အတုနဲ့ပြိတ္တတွေအပြင် Liverpool အသင်းရဲ့ကင်တွယ်မှုကြောင့်လို့ပြင်သစ်အားကစားဝင်ကြီးရဲ့ပြောကြားချက်ကိုတောင်းပန်ဖို့အတွက်လဲ Liverpool အသင်းဥက္ကဋ္ဌကတောင်းဆိုခဲ့ပါတယ်။ Stade France ဘောလုံးကွင်းအပြင်မှာဖြစ်ခဲ့တဲ့အခြေအနေတွေကြောင့် Champions League ဘောလုံးဘောလူပွဲကိုနိုင်ဝဲလောက်နောက်ကျကျင်းပခဲ့ရပါတယ်။ဖြစ်ခဲ့တဲ့အဖြစ်အပျက်နဲ့ပတ်သက်လို့ UEFA ကလည်းတရားလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုတွေလုပ်နေပါတယ်။တာဝန်ရှိသူတွေရဲ့ဆုံးဖြတ်ချက်တာဝန်ယူမှုပတ်သက်နေသူအားလုံးရဲ့အပြုအမူအားလုံးကိုစုံစမ်းသုံးသပ်သွားမယ်လို့ UEFA ကပြောပါတယ်ရှင်
။လင်ကုအမတ်တရရုပ်ထုနှစ်တရာပြည့်အခမ်းအနားကိုမြို့သားဥယျာဉ်ထိတ်သိမ်းဆောက်ရှောက်ရေးဌာနကဦးစီးပြီးလူထုကသူ့တဘောနဲ့သူအုပ်စုလိုက်အထိတ်မှတ်ပွဲတွေကိုတစ်လလုံးကျင်းပကြမှာပါ2022ခုနှစ်မေလ30ရက်နေ့ကလင်ကွန်ရုပ်ထုကိုဖွင့်လှစ်ခဲ့တာပါအဆောက်အဦဟာအပြင်ကနေကြည့်ရင်နာမည်ကျော်ဂရိဖျားကျော်ပါတီနော်နဲ့တူပြီးအတွင်းမှာ6မီတာအမြင့်ရှိတဲ့တပ္ပရလင်ကွန်ထိုင်နေတဲ့ရုပ်ထုရှိပါတယ်လင်ကွန်ဟာ16ရောက်မြောက်အမေရိကန်တပ္ပရဖြစ်ပြီး1861ကနေ65အထိတပ္ပရတာဝန်ယူခဲ့တာဖြစ်ပါတယ်အမေရိကန်နိုင်ငံမှာကျူစနစ်ကိုအဆုံးသတ်ခဲ့ပြီးပြည်တွင်းစစ်မှမြောက်ပိုင်းကိုဦးဆောင်ခဲ့သူလည်းဖြစ်ပါတယ်လင်ကွန်ရုပ်ထုဟာအာဖရိကန်လူမဲတွေမပါဘဲမြောက်ပိုင်းလူပြူတွေနဲ့တောင်ပိုင်းလူပြူတွေကြားယဉ်ကြားစေရည်သဘောဆောင်တယ်လို့ Northwestern Tech Group ကသမိုင်းပညာရှင် Kate Marshall ကဆိုပါတယ်။လင်ကွန်ကကျွန်းစနစ်ကိုဆုံးသတ်ခဲ့ပေမဲ့လူမျိုးရေးခွဲခြားမှုကတော့အမေရိကန်မှာဆက်လက်ရှိနေကြတာပါ။လင်ကွန်ရုပ်ထုဖွင့်မဲမှာလူမဲတွေကိုရှေ့လမ်းနေရာတွေကနေဖျက်ရှားခဲ့ပြီးနောက်ပိုင်းကလူမဲတည်တဲ့နေရာကိုပို့ခဲ့တယ်လို့ Hunter College ကမူဝါဒလေးလာရေးအဖွဲ့ညွှန်ကြားမှု Haru Hoser ကပြောပါတယ်။
လက်စုမျက်မှောက်နဲ့ဥတင်မောင်တမ်းပါရှင်အင်္ဂါညချမ်းသတင်းအစီအစဉ်ကိုတင်ဆက်ခဲ့တာပါ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုရေဒီယိုကတင်ဆက်နေတဲ့အချိန်နဲ့တပြေးညီ Facebook နဲ့ YouTube စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နှาศင်ကြည့်ရှုနိုင်ကြပါတယ်။မကြာခင်မှာတော့ KNY အမျိုးသားများကာဝယ်ရေးတပ် KNDF ကိုအကူအညီပေးသွားမယ့်အကြောင်းမြောက်ပိုင်းညီနောင်သုံးဘွဲ့ကကြေညာချက်ထုတ်ပြန်လိုက်တာကိုပြောပြဖို့ရှိပါတယ်။အခုတော့ရန်ကုန်မြို့လေကောင်မှာဘုံးပေါက်ကွဲမှုကြောင့်တဦးသေဆုံးပြီး9ဦးဒဏ်ရာရခဲ့တဲ့အခြေအနေကိုပြောပြမှာပါ။ရန်ကုန်မြို့လေကောင်ကဘာလံကားမှတ်တိုင်မှာမေလ31ရက်ဒီကနေ့နေ့လယ်မှာဘုံးပေါက်ကွဲမှုဖြစ်ခဲ့ပြီးကားမှတ်တိုင်အနီးကအရက်သားပြည်သူတအူးတေဆုံးပြီးတော့9ဦးဒဏ်ရာရခဲ့ပါတယ်။စိုးရိမ်လူနာတချို့လည်းရှိနေတယ်လို့ကူညီကယ်ဆယ်ပေးသူတွေက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုသားညုံကပြောပြမှာပါရှင်
။ရန်ကုန်ကျောက်သရမြို့နယ်35လမ်းအလစ်ဘလောက်မှာရှိတဲ့ဘာလံကားမှတ်တိုင်မှာမေလ31ရက်နေ့နေ့လယ်ပိုင်း3နာရီကျော်မှာဘုံးပေါက်ကွဲမှုဖြစ်ခဲ့တာပါ။ဒီပောက်ကွဲမှုကြောင့်ကားမှတ်တိုင်နီးမှာရှိတဲ့ရပ်သားပြည်သူတွေလည်းထိခိုက်ဒဏ်ရာရခဲ့ပါတယ်။ပောက်ကွဲမှုဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဖြစ်စဉ်နီးမှာရှိတဲ့လင်းလက်လူမှုကူညီရေးအသင်းကို VOA ကဆက်သွယ်မေးမြန်းရမှာအခုလိုပြောပါရစေ
။အာ ကျမရုံးပေါ်မှာဆိုတော့3နာရီ20လောက်ကဖြစ်တယ်လို့ဟိုရပါတော့ဒီအချိန်ပေါ်ခံမရပါဘူးရှင်အဲတန်တော့ကျဲတာပေါ့ဟိုကျဲတယ်ဆိုတော့ကျမနီးတယ်နီးတယ်လေလမ်းထိပ်မှာဆိုတော့ကျမနဲ့တိတ်မဝေးပေါ့အဲအတန်ကြားပြီးရတာဟိုကြပေါ့ကလေးတွေကလည်းကျေးလာပြီးတော့တင်းလာပို့တယ်ဒီဟိုကဘုံပေါက်တဲ့ကိစ္စမှာလူနာရီရှိတယ်ဆိုတော့ပြောတော့ကျမဒီယူနီဖောင်းတွေပါဝတ်ပြီးတော့ရှင်းသွားတဲ့အချိန်မှာလူနာရီအချိန်ကြီးတော့အဲ့လိုပေါ့ဟိုပြည်ထောင်စုရှိနေတာပေါ့နော်အစီအစဉ်တွေလည်းအနာမကပ်ဖို့နဲ့ဒီလူနာတွေကိုအတက်တယ်ပေါ့အရေးကြီးတဲ့အကြောင်းနဲ့အများဆုံးလူနာကိုဆေးရုံကြီးကိုအရင်ပို့တယ်အဲတခြားဟိုပါပေါ့သွားနိုင်လာနိုင်တဲ့ကလေးတွေတန်ရရတဲ့ကလေးတွေကြတော့ကျွန်တော်ဒီဘက်ဘာလန်းထဲမှာရှိတဲ့ဆေးရုံကိုတော့အရင်ပြေးသွားတယ်ပေါ့
ပုံကမှုဖြစ်ပြီးတဲ့နောက်စစ်ကောင်စီတပ်ဖွဲ့ဝင်တွေရောက်လာပြီးတော့ဖြစ်စဉ်ဖြစ်တဲ့နီးနားမှာလုံခြုံရေးယူပြီးတော့မိုင်းရှင်းလင်းမှုတွေလုပ်ပါတယ်မိုင်းရှင်းလင်းရေးဆောင်ရွက်နေချိန်မှာနောက်ထပ်မပေါက်ကွဲသေးတဲ့ကြံရှိတဲ့ဘုံစလုံးတွေ့ရတဲ့အတွက်ကားတာကွန်းကြီးကာရံပြီးတော့ဘုံကိုဖောက်ခွဲဖြတ်စီးခဲ့တယ်လို့သိရပါတယ်။ဖောက်ခွဲမှုကြောင့်ရတားပြည်သူ၁၀ဦးထိခိုက်ဒဏ်ရာရပြီးတော့အသက်အန္တရာယ်ဆွင့်ရတဲ့လူနာ၄ဦးရှိတယ်လို့ဖြစ်စင်မှာကိုရိုင်းကွန်းကြီးကေစင်နေသူတူကပြောပါတယ
်။မြင်သွင်းမှာတော့ဒီမှာဆိုရင်ရလူနာတော့အနည်းဆုံး၄ယောက်လောက်တော့ကျွန်တော်တို့မြင်ခဲ့တယ်။တစ်ယောက်ကတော့အလွန်ဆိုးရွားတယ်။အသက်အန္တရာယ်တော့ဖြစ်နိုင်တယ်။နောက်တစ်ယောက်ကတော့၆လောက်ထိတယ်ဟာလေ။ဟုတ်တယ်၊ပေးထွက်လွန်လူနာလည်းရှိတယ်။ဒီ၆လောက်တွေထိတာရှိတယ်၊လက်တွေထိတာရှိတယ်၊တိုက်တွေထိတာရှိတယ်။ဒီနော်ဒီလက်ပြီးတော့လဲကျသွားတဲ့အနေအထားမျိုးပုံစံမှာရှိ
ဆိုရင်ရတဲ့လူနာရီတဲကတူဦးသေဆုံးတယ်လို့သတင်းထွက်နေပေမဲ့အတီးပြုတ်လို့မရသေးပါဘူးပောက်ကွဲမှုဖြစ်ပွားတဲ့နေရာဟာရန်ကုန်မြို့လေကောင်မှာရှိတဲ့ကားမတိုင်မှာပောက်ကွဲတာဖြစ်ပြီးတော့ပောက်ကွဲချိန်ဟာလူစီကားတဲ့အချိန်လည်းဖြစ်ပါတယ်ရန်ကုန်မြို့မှာအစိုးရဌာနဆိုင်ရာယုံတွေရက်ွက်ယုံတွေမှာမကြာခဏဆိုသလိုဘုံနဲ့ပြစ်ခတ်တိုက်ခိုက်ပောက်ကွဲမှုတွေရှိပေမဲ့အများပြည်သူအသုံးပြုတဲ့ဘတ်စ်ကားမတိုင်မှာအခုလိုပောက်ကွဲတာဒါပထမဆုံးအချိန်ဖြစ်ပါတယ်ပောက်ကွဲမှုနဲ့ပတ်သက်ပြီးတော့ဘယ်ဖွဲ့စည်းကလှုပ်ဆောင်နေဆိုတာကိုထုတ်ပြန်တာမရှိသေးသလိုထိခိုက်ဒဏ်ရာရတာတွေနဲ့ပတ်သက်ပြီးတော့လည်းကြောက်ထားရဲစခန်းကိုဖုံးဆက်သွယ်ခေါ်ဆိုပေမဲ့လက်ခံပြချမှုမရှိပါဘူး။ NUG ဂျာကလာမြို့သားညီညီရေးဆွေးနွေးရတော့ရဲသားတွေကိုထိခိုက်စေတဲ့ဒီအကြမ်းဖက်မှုကိုဝေဖန်ရှုတ်ချတဲ့ကြေညာချက်ထုတ်ပါတယ်။ NUG ကောက်ွေးဌာနအနေနဲ့သူ့တပ်ဖွဲ့ကစစ်သည်ကျင့်ဝတ်တွေကိုတိတိကျကျသတ်မှတ်ထားသလိုလိုက်နာဖို့ပြက်ကွက်လို့ရှိရင်လည်းထိရောက်စွာအရေးယူတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။
ကိုသားညို့ပါရှင်အင်္ဂါညချမ်း VOA မြန်မာပိုင်းရဲ့အစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်အခုတော့ရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုစာအုပ်ဖြန့်ချီမှုနဲ့စာပေတိုက်တစ်ခုပိတ်ပင်ခံရတဲ့အကြောင်းကိုပြောပြမှာပါမြန်မာနိုင်ငံကရိုဟင်ဂျာလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စာအုပ်ကိုတင်သွင်းထုတ်ဝေခဲ့တဲ့လွင်ဦးစာပေကိုပုံနှိပ်ထုတ်ဝေခြင်းဥပဒေဖောက်ဖျက်မှုနဲ့စစ်ကောင်စီပြန်ကြားရေးဌာနကလုပ်ငန်းလိုင်စင်ရုပ်သိမ်းလိုက်ပါတယ်လွင်ဦးစာပေထုတ်ဝေခွင့်ရန်နာခံရတဲ့ကိစ္စဟာမဖြစ်တဲ့ကိစ္စလို့လဲစာပေအတိုင်းဝိုင်းကဝေဖန်ပြောဆိုမှုတွေရှိပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုငင်းချန်းကပြောပြမှာပါရှင
်။ရခိုင်ပြည်နယ်မှာစစ်တပ်ရဲ့လူမျိုးတုံးတပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးအင်္ဂလန်ဥပဒေပညာရှင်ရိုနန်လီရေးသားတဲ့မြန်မာရိုဟင်ဂျာဂျီနိုဆိုက်ဆိုတဲ့စာအုပ်ကိုအွန်လိုင်းပေါ်ကနေကြေညာရောင်းချခဲ့တဲ့အတွက်ပုံနှိပ်ထုတ်ဝေခြင်းဥပဒေကိုချိုးဖောက်တယ်ဆိုတဲ့အကြောင်းပြချက်နဲ့လွင်ဦးစာပေကိုစစ်ကောင်စီပြန်ကြားရေးဌာနကထုတ်ဝေခွင့်လိုင်စင်ရုပ်သိမ်းလိုက်တာပါ။ဥပဒေပြဋ္ဌာန်းချက်ပါအချက်ကိုချိုးဖောက်တာမို့လို့အခုလိုထုတ်ဝေခွင့်လိုင်စင်ပိတ်ပင်လိုက်တာလို့ပြန်ကြားရေးဌာနမူပိုင်ခွင့်နဲ့မှတ်ပုံတင်ဌာနရဲ့ညွှန်ကြားရေးမှူးဦးကျော်ထေးက VOA ကိုပြောပါတယ
်။ကိုဗီကူးကြီးဆက်နေကြတယ်။တို့ဒီစာအုပ်ကိုအွန်လိုင်းမှာကြည့်နေတယ်လို့ဝိတ္တရာကြီးဌာနလည်းလို့လို့ကျွန်တော်တို့ပုံမှန်ချင်းနဲ့ထုတ်ဝေခြင်းလုပ်ငန်းဥပဒေဆိုတာရှိတယ်ပေါ့နော်။အဲ့ဒီမှာပုံမှန်စက်ကွန်မှာပုံမှန်ချက်ပါဒီတိုင်းနဲ့ညီညွတ်ထုတ်ဝေတာကိုပုံမှန်ချင်းထုတ်ဝေခြင်းဖြန့်ချိခြင်းသောမဂီကမှပြည်နေနေကြရတဲ့တာမင်းချက်ရှိတယ်နော်ဒီစိတ်ကန့်ချက်တွေမလိုက်တာဘူးဒီတာမင်းချက်တွေဖောက်ပြတယ်ဆိုရှင်တော့သူဆက်ဆံရာတွေဥပဒေနဲ့ရေးရတဲ့ဘော
ပုံနှိပ်ထုတ်ဝေခွင့်လိုင်စင်ရုပ်သိမ်းခံရတဲ့နယ်ပတ်သက်လို့လွင်ဦးစာပေကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးပြည်တွင်းဈေးကွက်ရဲ့လိုအပ်ချက်ကြောင့်မူရင်းစာအုပ်ကိုတဆင့်ကူးယူပြီးဖြန့်ဖြူးနေကြတဲ့ဘာသာရပ်ဆိုင်ရာစာအုပ်တွေကိုယ်ရေးအထုပ်ပတ်တီတွေဝိထုတွေဒါတွေကအွန်လိုင်းပေါ်မှာရောစာအုပ်ဈေးကွက်မှာပါကြဲကြဲပြန့်ပြန့်ရှိနေတာပါစာပေလွတ်လပ်ခွင့်အရာကြည့်မယ်ဆိုရင်ဒီကိစ္စဟာမဖြစ်တဲ့ကိစ္စလို့စာရေးဆရာကိုရိုးကွန်က VOA ကိုပြောပါတယ
်ဩဒါမျိုးလဲဈေးကွက်ရာလုံးဝလွတ်လပ်မှာဘူးဘက်ကလည်းပြည့်ရတယ်လုံးဝလွတ်လပ်မှာဒီအတိခက်ကဘာမှပြည့်စစ်တယ်ပြည့်ရတယ်ဘာလို့လဲခင်မဆိုင်ဖြစ်နေတော့ကုန်လိုက်ပြန်တော့ဒါတော့ကျွန်တော်တို့ဆိုဘာမှရေးလို့မမရတော့ဘူး
လူဦးစားပေဟာအာနာရှင်များ၏အတွင်ရေးပြိုဝတ်ချက်များနှင့်အာနာတော်လိုင်း၏ကောင်စီမှသည့်စစ်အာနာရှင်စနစ်စီတို့စတဲ့အာနာရှင်စနစ်နောက်ခံနိုင်ငံရေးစာအုပ်တွေနဲ့လူအခွင့်အရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့စာအုပ်မျိုးတွေကိုထုတ်ဝေခဲ့တာရှိပါတယ်။မြန်မာရိုဟင်ဂျာဂျီနိုဆိုက်စာအုပ်ကိုရေးသားတဲ့စာရေးဆရာရိုနန်လီဟာလန်ဒန်လောင်းဘိုရိုတက်ကသို့သတင်းနှင့်ကိုယ်ပိုင်ဖန်တီးမှုရဝန်းအင်စတီကျူရဲ့ပါရဂူဆုရှင်တဦးဖြစ်ပါတယ်။သူ့ရဲ့သုတေသနအများစုက ကျွန်တော်တို့ရဲ့လူမျိုးရုံးတပ်ဖြတ်မှုတွေအမုန်းစကားတွေဆွေပြောင်းအခြေချမှုတွေနဲ့အာရှနိုင်ငံရေးကိုအဓိကထားသုံးသပ်တာတွေများပါတယ်အခုစာအုပ်ကြောင့်လည်းမြန်မာနိုဘယ်ငြိမ်းချမ်းရေးဆုရှင်ဒေါက်ဆန်းစုကြည်ကိုကမ္ဘာကပိုပြီးအာရုံစိုက်ခဲ့တယ်လို့လူခွင့်ရေးချိုးဖောက်မှုတွေအတင်းအကျပ်နေရာဆုံးခွာခိုင်းတာတွေဥပဒေပြင်ပတပ်ဖြတ်မှုတွေအတွက်လည်းသူ့မှာတာဝန်မကင်းဘူးဆိုတဲ့ sin yau tain da rwe go a yin zong lou khe bi lo tadin tama rwe go le phan si thong cha da rwe lou khe ba de naingan daw lou nyong yei ne tia u rwe so mo yei go thi kai si de a chang ya rwe yee ta thau lwin ga de magazine ta ouk tadin agency set ta khu go le 2021 khu ne the ma lou ngan license yau tain ga de lo tamro ka gwe u si chou yong ga april la 9 ye ni ma thau pyan tha ba de khmyar
ကိုငင်းချမ်းပြပြသွားတာပါအခုဆက်လက်ပြီးတော့ဒီစကိုင်းတိုင်းတွင်းမှာစစ်ကောင်စီရဲ့နေမြေရှင်းလင်းရေးကြောင့်ဒီရွာတွေနှစ်ဒါဇင်လောက်ကပြည်သူတွေနေရက်တိမ်းရှောင်နေရတဲ့အခြေအနေကိုကြည့်ကြရအောင်ပါမေလ23ရက်နေ့ကတည်းကဝက်လက်မြို့နယ်ထဲမှာခြေရွာတွေကိုစစ်ကောင်စီတပ်တွေကတရွာဝင်တရွာထွက်နေမြေရှင်းလင်းရေးလုပ်တဲ့အတွက်ခြေရွာပေါင်း30ကျော်လောက်ကရွာသားတောင်းနဲ့ချီပြီးတော့အိုးအိမ်ဆွန့်ခွာပြီးဘေးလွရာကိုထွက်ပြေးခဲ့ကြရပါတယ်ကြီးရွာသားတချို့လည်းဖမ်းဆီးခံရပြီးတော့နှိပ်စက်တပ်ဖြတ်မှုတွေရှိနေတယ်လို့ဒေတာကန်တွေက VOE ကိုပြောပါတယ်။ရန်ကုန်ကလာတဲ့သတင်းကိုတော့မမသစင်အောင်ကပြောပြမှာပါရှင်
။စစ်ကောင်စီတပ်တွေဟာမေလ23ရက်နေ့ကဝက်လက်မြို့နယ်အရှိချမ်းကကြီးရွာတွေကိုစတင်ဝင်ရောက်ပြီးနေမီရှင်းလင်းရေးလုပ်တာကြောင့်ကြီးရွာသားတွေဘေးလွရာကိုထွက်ပြေးနေကြရတယ်လို့ဒေတာကန်တွေကပြောပါတယ်။စစ်ကောင်စီရဲ့နေမီရှင်းလင်းရေးတပ်တွေအတွင်းမှာကြီးရွာသားတချို့ဖမ်းဆီးတပ်ဖြတ်ခံရတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ဝက်လက်မြို့နယ်ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ကိုနဂါးလေးကအဖီဝီကိုပြောပါတယ
်။အဲဒီတောင်းမီနတ်ချီနတ်ချီမော်ဆိုရင်ဒီတုံးဒီအမျိုးသမီးတောင်းင်းနဲ့အမျိုးသားနှစ်ဦးပါတယ်အထက်မှာ26 29ရက်နေ့ကမဲခေါကအဲဘက်ဖြစ်တယ်ဒါပဲဖြစ်ပြီးတော့27ရက်နေ့ကတဲရောမှာရောက်တယ်တဲရောတာပေါ့နော
်ဟုတ်
တဲရောတာမှာရောက်ပြီးတော့ကျောင်းမှာတက်ပြုံးလာတယ်ကျောင်းမှာကျွန်တော်မျက်မြင်ပြအောင်နေတယ်ဒါပေမဲ့လက်လက်ကြည့်မှထူတာကတော့နှစ်ယောက်တော့တည်တယ်ဆိုတော့ကျွန်တော်စုစုပေါင်း၄ယောက်လောက်တည်ရတယ်ကျောင်းမှာ၄ယောက်နဲ့ကျွန်တော်မဲခေါင်းမှာ20လောက်နဲ့ဆိုရင်24
စစ်ကောင်စီရဲ့နေမြေရှင်းလင်းစစ်ကြောင်းဟာရွှေဘူမြို့နယ်ကကြေးရွာတွေကိုရှင်းလင်းလာတဲ့စစ်ကြောင်းဖြစ်ပြီးမေလ23ရက်နေ့မှာဝက်လက်မြို့နယ်အရှိချမ်းကိုစပြီးဝင်ရောက်လာတာလို့ဆိုပါတယ်ဒီကနေ့31ရက်နေ့မှာတော့ဝက်လက်မြို့နယ်အနောက်ချမ်းကဥယင်သာကြေးရွာကိုရောက်နေတယ်လို့ဒေသခံတွေကပြောပါတယ်။နေမြေရှင်းလင်းရေးတွင်းမှာကြေးရွာသားတွေကိုဖမ်းဆီးပြီးစစ်လက်နက်တွေကိုတည်ခိုင်းတာအမျိုးသမီးတွေကိုတားမရပြုချင်းလိန်စော်ကားမှုတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်။ဒီဆွဆွဲချက်တွေကိုတော့ VOA ကတိကျအတိမပြုနိုင်ပါဘူး။ဝက်လက်မြို့နယ်အတွင်းစစ်စီရင်တဲ့ပတ်သက်ပြီးမြန်မာစစ်ကောင်စီပြန်ကြားရေးကလည်းထုတ်ပြန်ပြောဆိုတာမရှိပါဘူး။မေလ23ရက်စစ်ကောင်စီစစ်ကြောင်းတွေဝက်လက်မြို့နယ်ထဲဝင်လာလို့ရွာသားတွေစစ်ဆောင်ရတဲ့အချိန်မှာမိုးတဲနေတဲ့ရက်တွေဖြစ်တာကြောင့်နေရည်နဲ့စားရည်အခက်အခဲတွေရှိတယ်လို့ကျန်းမာရေးလည်းထိခိုက်ရသူတွေရှိတယ်လို့ဒေသခံတူကအခုလိုပြောပါတယ
်။အခုကဒါမှမဟုတ်ဘာမှမလာဘူး။ဆားစရာဥက္ကဋ္ဌကဆားဟုတ်မလာကြဘူးရ။ဆားစီမိုးလာကြီးမှာဒီလိုအပင်လေးတွေလို့ကြောင်းအပင်လေးကတဲလေးပေါ့နော်။ဖောက်ထားတဲလေးကဘူး။ဟိုကျင်းပြီးတော့အမှဒီမှာဒီဘောမှာပဲ HR ရဲ့ညာောင်းကြီးကနည်းနည်းလေးကကျွန်တော်ဒီစိတ်ကြောင်းလာရင်ကျွန်တော်တို့အဲ့လိုမျိုးတို့ကကျွန်တော်မျိုးရောရတယ်ဗျ။အခုကမိုးရွာတယ်ကြာကျွန်တော်တို့မှာဒီဘက်ကတကယ်တမ်းမာကြီးအများကြီးကြိုက်တယ်။တမ်းမာကြီးတော်တော်လေးစိုးရတယ်ဗျ။တမ်းမာကြီးကတော့မိုးရွာတော့ကျွန်တော်တို့နားစီဆောင်စုဖြစ်တယ်။အဲခြားနာခြင်းပေါ့နော်ခြားနာခြင်းကတော့နည်းဒီကနားစီဆောင်စုကတော်တော်များရှိကြတယ်ဗျ။အဲဒီဒီဆောင်တော့ကြတော့မိုးတမိုးနမိုးတော့မြည်ရမကြလူရအားလုံးကပြော့ခွေသွားကြတာပဲကျွန်တော်တို့ဟိုတော်တော်လေးလည်းဒီအားလုံးကပါလေစိတ်လည်းမကောင်းဘူး
ညာစစ်ကောင်စီတပ်တွေကစကိုင်းတိုင်းတွင်းကမြို့နယ်တော်တော်များများကိုနေမြေရှင်းလင်းရေးတွေလုပ်နေတာကြောင့်ကြေးရွာတချို့ရွာလုံးကျွတ်ထွက်ပြေးနေရတယ်လို့စစ်ဆောင်တွေလည်းတောင်းနှင့်ချီပြီးတော့ရှိပါတယ်လက်ရှိမိုးရာသီကာလအတွက်နေထိုင်ရေးနဲ့စားတောက်ရေးအတွက်ရိခါနဲ့ဆေးဝါးတွေလိုနေတယ်လို့ဒေသခံတွေကပြောပါတယ်ထပ်ပြေးနေရတဲ့ဒုက္ခတွေဟာတိုးတောင်နေတဲ့မှာယာယီနေသူတွေရှိသလိုနီးစပ်ရာဆွေမျိုးသားချင်းရွာတွေရဲ့အိမ်တွေနဲ့ဘုံကြီးကျောင်းတွေမှာခိုးလုံနေရသူတွေလည်းရှိပါတယ်။သူတို့ကိုဒေသခံအချင်းချင်းပြန်ပြီးအကူအညီပေးတယ်ဆိုပေမဲ့အချင်းကြားလာတာနဲ့အမျှအကူအညီရဖို့ပိုပြီးခက်ခဲလာတယ်လို့စစ်ဆောင်ကူညီသူတွေကပြောပါတယ်။ဒေသအပြင်ဘက်ကအကူအညီပေးဖို့လဲတွာလာရေးအခက်အခဲတွေကရှိနေပါတယ်။ အာဆီယံကတော့မြန်မာပြည်သူလူသားချင်းစာနာကူညီမှုအကူအညီတွေပေးဖို့ညှိနှိုင်းဆောင်ရွက်နေတာမှစကိုင်းတိုင်းကိုလည်းဦးစားပေးအစဉ်သတ်မှတ်ထားပါတယ်ရှင်မမြတဆင်အောင်ပြပြသွားတာပါအခုဆက်လက်ပြီးတော့တိုင်းသားလက်နက်ကိုင်ဖွဲ့ရဲ့အခြေအနေကိုကြည့်ကြရအောင်ပါရှင်ကီနီအမျိုးသားများကာကွယ်ရေးတပ် KNDF ကိုအကူအညီပေးသွားမယ်လို့ AA ရခိုင်တပ်မတော် TNLA တအောင်းပလောင်နဲ့ MNDAA ကိုကံမြောက်ပိုင်းညီနောင်မဟာမိတ်သုံးဖွဲ့တို့ကကြေညာချက်ထုတ်ပြန်လိုက်ပါတယ်ဆရာနာသိမ့်ပြရဲ့နောက်ဖွဲ့စည်းခဲ့တဲ့ KNDF ဟာအခုဆိုရင်ဖွဲ့စည်းတာဟာတနည်းပြေခဲ့တယ်လို့ကြားပြင်းနေဒေတာအခေါ်ကင်းနီကြီးနေတဲ့မှာလေဒီမြမစစ်ကောင်စီတပ်တွေနဲ့ပြင်းထန်တဲ့တိုက်ပွဲတွေရင်ဆိုင်နေရတာပါဒီကြောင်ရန်ကုန်ကပေးပို့လာတဲ့တင်းကိုတော့အလိမ်မာကပြောပြမှာပါရှင
်မေလ30ရက် KNDF ဖွဲ့စည်းတည်ထောင်ချက်တနည်းပြင်းပြောက်တဲ့နေ့အထိမ်းအမှတ်အနေနဲ့ညီနောင်မဟာမိတ်သုံးဘွဲကပေးပို့တဲ့တဝန်လာတဲ့မှာ KNDF ကိုအကူအညီပေးသွားမယ်လို့ထုတ်ပြန်ကြေညာထားတာပါဆရာနာသိမ့်ဆန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်နှိပ်ကုတ်ခံရပြီးတဲ့နောက်နိုင်ငံနေရအနက်ကာကွယ်ရေးအဖွဲ့တွေပေါ်ပေါက်လာခဲ့ပါတယ်။ KNDF ဒေသမှာရှိတဲ့ကာကွယ်ရေးအဖွဲ့တွေကိုပင်မာထားစူးစီးပြီးတဲ့နောက် KNDF ကယင်းဒီအမျိုးသားကာကွယ်ရေးတပ်ပေါ်ပေါက်လာခဲ့တာပါ။အခြားဒေသကာကွယ်ရေးအဖွဲ့တွေနဲ့မတူတာကတော့ KNDF ဟာဆရာနာရှင်စနစ်တိုက်ဖျက်ရေးအပြင်အမျိုးသားတန်းတူရေးနဲ့ကိုယ်ပိုင်ပြဋ္ဌာန်းခွင့်ရရှိရေးအတွက်ပါဦးတည်လှုံ့ဆော်နေတာပါ။မြောက်ပိုင်းမဟာမိတ်သုံးဘွဲတို့က KNDF ကိုအကူအညီပေးသွားမှာကိုကြိုဆိုကြောင်းနဲ့ရွေဦးတော်လိုင်းရင်းနဲ့အတူအခုမှပေါက်ဖွားလာတဲ့ကာကွယ်ရေးတပ်တွေကိုလက်နက်ခဲယံနဲ့စစ်ရေးနှီးပြူဟာတွေကိုအကူအညီပေးနိုင်ရင်အများကြီးအထောက်အကူဖြစ်တယ်လို့ KNDF အဖွဲ့ဝင်ဒီမော့ဆိုမျိုးနဲ့ပြည်သူကာကွယ်ရေးတပ်တာဝန်ရှိသူတို့က VOA ကိုပြောပါတယ
်တို့ကအခုမှပဲပေါက်ဖွားလာတဲ့တော်လိုင်းလေးပေါ့နော်တို့တနည်းစစ်စင်လောက်ပဲရှိသေးတာတို့ဒီအနေထားမျိုးမှာတို့လက်နက်နဲ့အားကြီးရှိပေါ့နော်တို့ဒီမျိုးတန်တဲ့အကူအညီကိုပေးနိုင်တယ်တို့ကအများကြီးခွန်အားရှိတာပေါ့ဒီကတော့လက်နက်ချက်ရနေရှိမယ်နော်စီးရေးနှီးပြူဟာတွေရှိမှာပေါ့နော်ဒီကုတော့အဓိကပေါ့နော်တို့ကအတွေ့အကြုံရှိကြတဲ့လူတွေကတို့ကစက်တန်းတစ်ချောင်းတို့တို့ပြည်ပြည်တာပေါ့နော်နိုင်ငံရေးရတော်လည်းရမှာတို့ကတန်ပေးတာတို့ပြည်ပြည်တာတို့ဒါတော့အဓိကဒီမချက်ပေါ့နော်ဒီစီးပြူဟာတိုင်းရနောက်ပြီးတော့ဒီလက်နက်ချက်ရပိုင်းနဲ့အဓိကဒီပေးနိုင်တော့ကောင်းတော့ပေါ့နော်
ဆရာနာသိမ့်မှုစံကြည်ဤလှူရှားမှုတွေတစ်နှစ်ကျော်လာတာနဲ့အများထောက်ခံမှုအားနည်းလာမှာကိုလည်းတက်ကြွလှူရှားသူတွေကစိုးရိမ်နေကြပါတယ်။ဒီလိုအချိန်မှာပိုပြီးအခက်အခဲရှိနိုင်တာမို့သွေးအိတ်လာမှာစိုးရိမ်တယ်လို့ဒီမော့ဆို PDF တာဝန်ရှိသူတဦးကပြောပါတယ်။ဆရာနာရှင်စံကြည်ဤပြည်သူ့ကာကွယ်ရေးတပ်အများစုဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ကူညီမှုကိုရယူရတယ်လို့တစ်ဖက်မှာတော့မြန်မာစစ်ကောင်စီကတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ငြိမ်းချမ်းရေးဆွေးနွေးနိုင်မှုကြိုးစားနေပါတယ်။စစ်ကောင်စီကငြိမ်းချမ်းရေးဖိတ်ကော်မှုတွေမှာ PDF တပ်တွေကိုခြံလှပ်ထားတဲ့အတွက်စစ်မှန်တဲ့ငြိမ်းချမ်းရေးမရနိုင်ဘူးလို့တိုင်းရင်းသားလက်နက်ကိုင်တချို့ကပြောပါတယ်။အခုမြောက်ပိုင်း၃ဘွဲ့အနေနဲ့လည်းဒီသဘောထားရှိပြီးစစ်ကောင်စီရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုစောင့်ကြည့်သွားမယ်လို့တုံ့ပြန်ထားပါတယ်။KNDF အမျိုးသားများကာကွယ်ရေးတပ် KNDF ထူထောင်ခြင်းတနည်းပြည့်တဲ့အထိမ်းအမှတ်ကို KNDF ဒီတနေ့ရမှာကျင်းပပြုလုပ်ခဲ့တယ်လို့ KNDF တရင်ငါကဒီကနေ့ထုတ်ပြန်ပါတယ်။ KNDF တပ်ဖွဲ့ကိုစတင်ဖွဲ့စည်းခြင်းကစပြီး KNDF တပ်မတော်နဲ့ပူးတွဲတိုက်ပွဲဝင်ခဲ့ကြောင်းနဲ့လူဦးတော်လိုင်းရင်းနဲ့အတူပေါက်ဖွားလာတဲ့ KNDF ဟာတိုက်ပွဲပေါင်းများစွာရွရွစွန်စွန်တိုက်ခိုက်ခဲ့ပြီးအခုချိန်ထိတရင်ပေါင်း20အထိရှိလာတယ်လို့ဖော်ပြထားပါတယ်ရှင်
။အလိမ့်ပါပါVOA မြန်မာပိုင်းကတင်ဆက်နေတဲ့သတင်းတွေအပတ်စဉ်ကဏ္ဍတွေနဲ့ရုပ်သံအစီအစဉ်တွေကိုတော့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာအချိန်မရွေးနားဆင်ကြည့်ရှုနိုင်ကြပါတယ်။ VOA မြန်မာပိုင်းကိုဆက်သွယ်မယ်ဆိုရင် email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။မကြာခင်တင်ဆက်မဲ့ဒုတိယပိုင်းမှာတော့မြင်ကွင်းကျယ်မှတ်စုအစီအစဉ်အပါအဝင်အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြည့်ရှုရဖို့ရှိပါတယ်ရှင်။
ယူရီအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအခြေစင်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းဝိုင်းအစီအစဉ်တွဲဆုံမင်းနိုင်ငံတို့ကိုကြည့်ရှုကြရပါမှာ။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juju Channel 13 Gamma Ho Tancom 6 Juru, Channel Tiana Setonogan, Penu Tishu Mamari. Juru Penu, Daisy Chelago, Viewing your Mawai Internet Saminane, Viewing your Maw Facebook Saminaroma, Pojatawarishi. Yamada Yap, you get received the name and the poop in Imo, Lurumesu, a Yala Kevarino.
Inganyazan, Viewing your Mawai, C single. Washington DC Gani, Dai Tin Sani Varishim, Metagin Tin Same, a Pessing, Canary de Maro, Ninguinje, Mesu, Kabatua, Kitoa, American Nangayi, Jang, Tigansia, Sari, a Pessing, Canary Goo, Nasin, Tishuabu Shuari, Akuro, Nangan Garden, Ladapogu, Ayinzo, Yopyamaba. Metan Shine, Lidune, Say it out Pisside, Dadu Pisiriga, Lidu Ninia Mune Sine, Ludu Jamai, Tikai Muri, Tikaraja, Natosako Gunitri, Lubao, Golden, at that Sonshon Gayarilu, Nangaga, the Bawa Bawinji, Ye, Tatua, Lusha Durine, Take Bandina Shinya, Puega, Topiane, at seeing Kanza Dema, Popia Tavari, Lidu Ninia Muha, the Bawa Bawinjine Sine, Deso Muri, and Yaso Pipozide, a down chap to Delule, Coronavirus Gayoga, Mapiki, the Niluma, Bilocate, Tugatanama, Popia Taraba, Dijang, AP Drinsamago, Chicken Biro, Gozo Winlang up, Yopia Mawashin.
Landamu Lamari Boga Pony, a Pushiniha, a Tesam Hodowo, Kabaji Jessia, Ludari, Belo Los Nijare, Sure, Uruya, the Bialamusaya, a seeing Hazarele, and Yabia Toka Bibabi, Ludari, a Loya Jam Chilare, Liduni Namuha, a Tet and the Abba Chisi Jam, the Baba Munjin, Tintin, Tetra, Lucia Jare, Pene, Tipan Vina Shine, Pubon Pilocate, Tubitanama, Hobia Tabale, Matuni, Liduni Namusaya, a Jamia de Jam. နောက်တစ်ချက်ကိုကိုနဲ့အတွင်းလူပေါင်း၉သန်းအထိသေဆုံးခဲ့ရတယ်လို့ဆေးပညာရှင်နဲ့လမ်းဆက်မှာပလနက်တရီဟဲလ်ကမ္ဘာမြေကျန်းမာရေးဆိုပြီးဖော်ပြထားပါတယ်ဒီသုတေသနအရအဲ့ဒီသေဆုံးသူ၉သန်းထဲကခုနှစ်ဆယ့်၅ရာခန့်လုံးဟာလေတုညဉာဉ်မှုကြောင့်ဖြစ်တယ်လို့တခြားအစိတ်အပျောက်ဖြစ်စေတဲ့ဓာတုဆေးဝါးတွေကြောင့်နာရရှိယောဂါတွေများလာတဲ့အပေါ်ဆိုရင်စရာဖြစ်လာနေတယ်လို့ဖော်ပြထားပါ Naga, Tushibare, Aidanganiga, Tesong to Yetaha, Tegre Natangani, Natang Kogune, Dwayne, Chopset Jitama, Lee Yakaino, Dula Gerello, D. Tutitana Pilo Yama, Dika Kanganaga, Pawan Sangakere, Kabalong Sanya, Jama in it, Lirunin Yamum Hame, GAHP Gap Yabare, Adi Ale Alane, Wingwin Nere Nanganima, Lirunin Yamuja, Tesong to Yetaha. Natang Kogunigani, Natang Sekogunita, Lizen Nidatama, Kuni Yakanoti, Dola, Elule, GAHP, Puega, Yobare, Tabime, Wingwe Nare, Tangirima, Nubia, Chetwin, Tisamune, Samulungani Jump, Chipore, Lirunyamujan, Tesong to Yi, Dakaro, Tatang Goya, Goze, Gunene, Natang Sekogunito, Aja, Shiakano, Niba, Jasinger, Lusubare, Lirunyamuha, Narashi, Jama, Tigai Muri, Chipos in Nesura, Tituluga, Tishi, the Bobout in Elu, D2 did now go put to abuse together GAHP, a Puega, Muzan, Nijay move, Richard Kupkaga, Yobare, Lirunin Yamujan, Pipo, Nine, and the Erego, Tizi Yimboma, Tizi Tayelani, Pipiatanaya, a day neck, Pupi, Pishi La Jamelo, Duga, Yobare.
This is based on cause of death, right? So we have different. Causes of
Padang T Yoga a day negoting my mare. Lipia Bio T against an ethere, Nalong Kong Yatware, Sad Pin Tia Jowiniga, Mumu Shivare. Lidu Nagale, the Chati Sumare Yoga Zimiti Lube, a that these nine a jowing to Kupare. Lidu Nyena Jang Tijari Shibime, Daga Kusa Yoga Le Mahodo, Tizi Yemoma, Lidu Nyemu Jang Tisumare, Sure Popia Mumuro, Broma to Nama Hopa.
When we net an anima, Lirunin Yamujan, Tesuan, a Jongin Lele, Guebia Mushirello, Richard Kupkaga, Sepiovare.
Now, on a country by country basis, it varies a little bit who will be exposed
to the Lirunin Padurega Uzape Tigami Pisti Nine, so a Quachamurido Shivare. Indiana Shimbi Madagascar Nangojimese, Luri Yayo, Lirunina Mujang Takeran, Tesonare Yagano Yayo, Ye Doka Titita, Quahatna Mare. Uma so in Madagascar Ma, Lirunina Jang Tesonare Dugana Sangayagano Shibime, India Maro a Ye Dune Quahatna Nava.
Lirunina Mujang Narashi Yogari, Piare, a Jang. ူရေသနာမှာဖော်ပြထားပေမဲ့တိစုံမှုတွေဟာဒေရုညညမှုကြောင့်တခုတည်းတော့မဟုတ်ဘူးလို့ဆိုပါတယ်အစိတ်ဖြစ်စေတဲ့ဓာတုပစ္စည်းတွေကြောင့်တိစုံသူတိတ္တမ၈တန်းရှိတယ်လို့သူရေသနာမှာဖော်ပြထားပြီး2009နှစ်မှာ66ရာခိုင်နှုန်းတက်သွားတယ်လို့ဆိုပါတယ်ခဲတက်ကြောင့်အစိတ်ဖြစ်ပြီးတိစုံသူအများပြားရှိတယ်လို့လည်းဆိုပါတယ်ဓာတ်စီတွေတဲ့ခဲတက်မပါရလို့တိုင်းပြည်တိုင်းမှာသတ်မှတ်ထားပေမဲ့အဲ့ဒီခဲတက်ကြောင့်အစိတ်ဖြစ်ပြီးတိစုံသူနှစ်စဉ်၉သိန်းရှိတယ်လို့ဆိုပါတယ
် Every car battery gets recycled somewhere in high income countries
ကားဘက်ထရီတွေကိုပြန်ပြီးတော့အသုံးချနိုင်တဲ့ပစ္စည်းဖြစ်အောင်တနည်းနည်းနဲ့လုပ်ကြရတာပါဝင်ငွေများတဲ့နိုင်ငံတွေမှာတန်တန်ရှင်းရှင်းနဲ့လုပ်နိုင်ပေမဲ့ဝင်ငွေနည်းတဲ့နိုင်ငံတွေမှာတော့များသောအားဖြင့်အသေးချာတော့မလုပ်နိုင်ကြပါဘူးနောက်ကျမတို့ဆိုရင်လည်းအကြောင်းအရာတစ်ခုကမတန့်ရှင်းတဲ့ဟင်းခတ်အမွေးကြိုင်တွေထုတ်လုပ်တာပါအိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊မော်ရိုကိုဂျော်ဂျီယာစတဲ့နိုင်ငံတွေမှာအယောင်တင်မှုလို့ဟင်းခတ်ပစ္စည်းတွေထုတ်တဲ့နေရာမှာအယောင်ပိုကောင်းအောင်လို့ခဲတွေကိုအသုံးပြုကြပါတယ်နောက်ဟင်းချက်တဲ့အိုးခွက်တွေမှာလည်းခဲနဲ့လုပ်တာကြောင့်အဲ့ဒီကလည်းခဲဓာတ်တွေထွက်နိုင်ပါတယ
်လမ်းဆက်စစ်ပညာဂျာနယ်မှာအဲ့ဒီလိုဖော်ပြထားတာကိုတွေ့ရတဲ့အတွက်မှန်အောင်မိဘူးလို့လန်ဒန်မြို့ Imperial တက္ကသိုလ်ကလေရုအတွင်းအစိတ်အပါဝင်မှုဆိုင်ရာကြွန့်ကျင်သူဒေါက်တာအေယံမတ်ဝေးကပြောပါတယ
် The interesting aspect of it is how some of the benefits which have occurred over the last
ဒီဒေသနာမှာစိတ်ဝင်စားစရာကောင်းတဲ့အချက်တစ်ခုကလွန်ခဲ့တဲ့3လနှစ်အတွင်းအာဖရိကတိုက်မှာအစာအုပ်တွေအတွင်းလေရုညင်ညမ်းမှုရော့ကျအောင်တန်ရှင်းတောက်သုံးရင်ရရှိအောင်လုံဆောင်နိုင်ခဲ့တာတွေကဘလောက်ထိအကျိုးအမြတ်ဖြစ်စေခဲ့တယ်ဆိုတဲ့အချက်ပါဒါတွေကအရှိတောင်အာရှမှာစက်မှုဖွံ့ဖြိုးမှုကြောင့်ထွက်ပေါ်လာတဲ့ဒေရုညဉ့်ဉန်းမှုအတွက်သက်သာသွားစေပါတယ်
တောက်တုံးရေတန့်ရှင်းအောင်လုံဆောင်တာနဲ့လောင်စာစီနဲ့ထမင်းဟင်းချက်တာတွေကိုရှော့ချလိုက်တာကြောင့်ဒေရုညဉ့်ဉန်းမှုသက်သာလာစေပေမဲ့ဝင်ငွေနည်းတဲ့နိုင်ငံတွေမှာဖြစ်ပေါ်နေတဲ့ဒေရုညဉ့်ဉန်းမှုတွေဟာကျမကြီးအတွက်ဆိုးဝါးတဲ့ဆိုးကျိုးတွေဖြစ်ပေါ်စေတာကြောင့်အသက်ဆုံးရှုံးမှုတွေဖြစ်စေနိုင်တယ်လို့လည်းဒေါက်တာအီယန်မတ်ဝေးကပြောပါတယ
် That's what this report really does to look beyond simply air pollution itself
ဒီသူဒေသနာကအဲ့ဒီလိုတမန်ရိုးကြလေရုညဉ့်ဉန်းမှုတွေထက်ကျော်လွန်ပြီးဓာတုပစ္စည်းတွေကြောင့်ဖြစ်ပေါ်လာတဲ့ညဉ့်ဉန်းမှုတွေကိုပါလေ့လာထားတာပါဒါကအိမ်တွင်းပစ္စည်းတွေကထွက်တဲ့လေရုညဉ့်ဉန်းမှုတွေပလတ်စတစ်တွေအိမ်သုံးဆေးဝါးတွေကနေရေရင်ညဉ့်ဉန်းမှုဖြစ်တာကိုပါသိရှိခွင့်ရလာပါတယ်
လေရုညဉ့်ဉန်းမှုအသီးသီးကြောင့်နှစ်စဉ်လူ6000တေဆုံးရတယ်လို့သုတေသနကထောက်ပြထားပြီးမော်တော်ကားတွေထရက်ကားတွေစက်မှုလုပ်ငန်းတွေကြောင့်2000ခုနှစ်ကစလို့လေရုညဉ့်ဉန်းမှု55ရာခိုင်နှုန်းတက်လာခဲ့တယ်လို့ဆိုပါတယ်အိမ်တွင်းချက်ပြုတ်မှုတွေမှာလောင်စာဆီအသုံးပြုမှုရှော့ချနိုင်တာတောက်သုံးရေတန့်ရှင်းအောင်လှုပ်လာနိုင်တာတွေကြောင့်အဲ့ဒီလိုလေရုညဉ့်ဉန်းမှုတက်လာခဲ့တာတွေဟာ2019ခုနှစ်မှာလေရုညဉ့်ဉန်းမှုကြောင့်တေဆုံးသူအရေးအတွက်က2015ခုနှစ်ကအတန်းတက်မလာပဲအတူတူရှိနေကြတာလို့ဆိုပါတယ်တိဆုံးသူတိတ္တမ၄တန်းရှိတဲ့အိန္ဒိယနဲ့တရုတ်နိုင်ငံတို့ဟာလေရုညဉ့်ဉန်းမှုကြောင့်တိဆုံးမှုအများဆုံးနိုင်ငံတွေဖြစ်ပြီးနှစ်စဉ်တိဆုံးမှုကတော့နှစ်တတမ၂တန်းရှိတယ်လို့ဆိုပါတယ်ခင်ဗျာ
ကိုစော်ဝင်းလိုက်ပါရှင်မကြခင်မှာတော့မြန်မာနိုင်ငံမှာစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းတိုက်ပွဲပေါင်း 9,000 နီးပါးဖြစ်ပွားခဲ့တဲ့အကြောင်းမြင်ကွင်းကျယ်မှတ်စုကိုတင်ပြတဲ့အခါမှာနားဆင်ကြည့်ရှုရဖို့ရှိပါတယ်အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းဆိုရှယ်မီဒီယာတွေပေါ်မှာလူကြည့်များတဲ့တမိနစ်ဗီဒီယိုသတင်းလေးတွေကိုတင်ပြပေးတင်ပါတယ်ရုရှားကစစ်စင်ရေးသုံးတိုက်လေယာဉ်တွေတိုက်ခိုက်ပြန်တန်းပုံဗီဒီယိုတွေကိုထုတ်လုပ်လိုက်ပါတယ်ပြင်သစ်နိုင်ငံပါရီမြို့တော်ကလူ့ပြလိုက်ကမိုနာလီဇာပကြီကားကတော့ကိတ်မုတ်နဲ့ပေးကျင်အောင်ပြစ်ပေါက်ခံခဲ့ရပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမိနစ်တာသတင်းတူတွေကိုမဲအေးတနာကျော်ကပြောပြမှာပါရှင
်ယူကရိန်းကိုကျူးကျော်စစ်ထိုးနေတဲ့ရုရှားတပ်တွေဟာနိုင်ငံအရှိပိုင်းမှာဖိတိုက်နေပြီးတော့လူဟန့်စ်ဒေသကယူကရိန်းတပ်တွေကိုဝိုင်းနိုင်ဖို့မျိုးရီကိုတိမ့်ပိုက်ဖို့လှုံ့ဆော်နေတာပါဒီတော်တွင်မှာရုရှားကာကွယ်ဝင်ကြီးဌာနကသူတို့တိုက်လေရင်နဲ့တိုက်ခိုက်ပြန်တိုင်းကိုဗီဒီယိုကိုထုတ်လိုက်ပါတယ်ရုရှားကတိုက်လေရင်နဲ့တင့်ကားတွေနဲ့စစ်အင်အားပြတဲ့ဗီဒီယိုကိုရုရှားကာကွယ်ဝင်ကြီးဌာနကမေလ30ရက်နေ့ကထုတ်လိုက်တာဖြစ်ပါတယ်ရုရှားအခါသာတပ်ဖွဲ့ရဲ့ SU-25 ရေပြင်ဖြစ်ကိုတိုက်လေရင်နဲ့စစ်စင်ရေးတွေမှာလှုံ့ဆော်မှုပုံရိပ်တွေဖြစ်တယ်လို့ရုရှားကာကွယ်ဝင်ကြီးဌာနကပြောပါတယ်တိုက်လေရင်ကအရန်နေနေလေးပြန်တန်းနေပြီးတော့ယူကရိန်းစစ်ဖက်ပြစ်မှတ်တွေကိုတုံးချင်နေပြစ်ခတ်တိုက်ခတ်ခဲ့တယ်လို့ဆိုပါတယ်။နောက်ဗီဒီယိုတစ်ခုမှာတော့ဈေးခါထောက်ဖို့ရထားကိုဝင်းငါနေပြီးတော့လိုက်ပြီးတော့ဆောင်းရှောက်ပြနေတဲ့ပုံဖြစ်ပါတယ်။ MIH ရဟရင်နဲ့ကောင်းလင်ရနဲ့ကင်းလှယ်သလိုလေးရင်ဖြစ်အလိုလျောက်လမ်းညွန်တုံတုံးကြီးတွေပန်ချီယာတုံးကြီးကာဝေးရေးစနစ်တွေအသုံးပြုထားတာကိုလည်းဗီဒီယိုမှာပြသထားပါတယ်ဒီကနေ့သတင်းပတ်တီးတုန်းကတော့အာရှဒေသမှာစီရေးလေ့ကျင့်မှုတွေရှိခဲ့တာပါမေလာဝတ်ကျော်မှာအာရှနှစ်နိုင်ငံကိုတွားရောက်ခဲ့တဲ့အမေရိကန်သမားကပြန်ထွက်ခွာသွားပြီးဂျပန်တွင်မှာမေလ25ရက်နေ့မနက်ပိုင်းမှာမြောက်ကိုရီးယားကဒုံးကျည်တွေပစ်ခတ်ခဲ့တာပါအဲ့ဒါကိုတုံ့ပြန်ပြီးတော့အမေရိကန်နဲ့တောင်ကိုရီးယားကညနေပိုင်းမှာတကယ်ခင်းရဲအစ်စ်တွေတုံ့ပြီးတော့စစ်ရေးလေ့ကျင့်မှုလုပ်ခဲ့ပါတယ်အမေရိကန်ရဲ့ ATA CMS ဒုံးစနစ်တုံမြေပြင်ကမြေပြင်ဖြစ်ဒုံးကျည်နဲ့တောင်ကိုရီးယား SRBM ဟွန်မူတာတို့ဒုံးကျည်တို့ပါဝင်ပြီးတော့စမ်းသပ်ခဲ့ပါတယ်။အစောပိုင်းကတော့မြောက်ကိုရီးယားက ICBM ဒုံးကျည်နောက်ပြီးတော့အမျိုးအမည်မသိရတဲ့ဒုတိယမြောက်ဒုံးကျည်နဲ့ SRBM ဒုံးကျည်၃ဆင့်ပြစ်လွတ်ခဲ့တာဖြစ်ပါတယ်။အမေရိကန်နဲ့တောင်ကိုရီးယားသမားတွေကအချိန်နည်းလိုအပ်လာရင်ပို့ပြီးတော့ကြီးမားတဲ့စီးရေးလေ့ကျင့်မှုတွေလုပ်မယ်လို့စိုးမျိုးတော်မှသဘောတူသွားခဲ့ကြတယ်။ချိန်ထဲမှာလည်းအမေရိကန်သမားဂျိုးဘိုင်ဒန်ဒီအာရှခေစင်ဆုံးရုရှားနဲ့တရုတ်တို့ပူးရက်စီလေ့ကျင့်မှုဖြစ်နေဒေသတွေမှာကင်းလှည့်ပြီးပြန်တန်းနေကြပါပြီ။နှစ်စဉ်စီရေးပူးပေါင်းဆောင်ရွက်မှုအစီအစဉ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်ပြီးတော့နိုင်ငံတကာဥပဒေတွေကိုလိုက်နာလှုံ့ဆော်တာဖြစ်တယ်လို့တရုတ်သတင်းစာမှာရေးထားပါပြီ။ရုရှားနဲ့တရုတ်စစ်လေရင်တွေအာရှပစိဖိတ်ကင်းလှည့်စီရေးလေ့ကျင့်မှုပြုလုပ်ခဲ့တဲ့ဆိုပြီးတော့ရုရှားကာကွယ်ရေးဌာနကသတင်းထုတ်ပြန်သွားတာပါ။ရုရှား T-95ပြူဟာမြောက်ဘုံကျဲလေယာဉ်တွေတရုတ်ရှန် H6 ကျဲလေယာဉ်တွေအသုံးပြုခဲ့ပါတယ်။ဂျပန်နဲ့အရှေ့တရုတ်ပင်လယ်ပြင်ပေါ်မှာ73နာရီကြာပူရယ်လေ့ကျင့်မှုပြုလုပ်တာဖြစ်ပါတယ်။သူတို့နောက်ကိုဂျပန်နဲ့တောင်ကိုရီးယားလေယာဉ်တွေလိုက်ပြီးစောင့်ကြည့်ခဲ့တယ်လို့ရုရှားကကြေညာချက်မှာပြောထားပါတယ်။ဒီကိလက်ပြန်တက်မှုကနှစ်စဉ်စီးရေပောင်းဆောင်ရွက်မှုရဲ့အစီအစဉ်ရဖြစ်တယ်လို့ပြောပြီးတော့အခုချိန်နဲ့ပေါင်းရင်တော့3ချိန်မြောက်လှုပ်ဆောင်သွားတာဖြစ်ပါတယ်။ဆေးရုံလိုကံများဖြစ်ပါလေ။ကိုဗစ်ကပ်ရေးစုနဲ့ရင်ဆိုင်ခဲ့ရလို့ရောအရင်ကတည်းကလှုပ်တာရှားပါလို့ပါ။ဆေးကူနိုင်ငံမှာဆေးရုံလိုသားတွေကိုကျေကျေပြင်းပြင်းတုံ့ရပါလေ။ဆေးကူမှာကလုပ်ငန်းတွေမှာဆေးရုံပါဝင်မှုတခြားနိုင်ငံတွေနဲ့ရှင်းလဲအများဆုံးဖြစ်တဲ့နိုင်ငံတွေရဲ့မှာပါဝင်တာပါ။လူသားဝင်တဲ့1000နိုင်မှာအလုပ်သမားဆေးရုံ605ရုပ်စီရှိပါလေ။ဆောင်းလို့ရေးပြီးစမှုအနေထားတိုင်းတာသူစာကြည့်တိုင်းဝင်တဲ့ချင်ပန်းဆေးရုံဒီလိုအဆုံရှိပါလေ။ခွေးဆက်ရုပ်လေးစပေါ်ကရွှေနေရပြေးလွှားပြီးမြေပြင်ဆောက်လုပ်ရင်းအနေအထားကိုကွန်ပျူတာအုံလုံးနဲ့ဖတ်နေတာပါအမျိုးသားစာကြည့်လိုက်မှာတော့ e-board လို့ခေါ်တဲ့ဆက်ရုပ်ကစာအုပ်စင်တွေကိုလိုက်ကြည့်ပြီးတော့နေရာမှားရောက်နေတဲ့စာအုပ်တွေကိုလိုက်ရှာလို့ရပါတယ်အရာပေါင်း40ကျော်ကိုစီမံတဲ့ဟိုတယ်လီယာကုမ္ပဏီကတော့အိမ်သက်ရှင်ရေးဆက်ရုပ်တွေရောချင်ပန်းတဲ့ဆက်ရုပ်တွေရောရှိထားရတာပါကျောင်းနိုင်ငံဆီလိုမှာကိုဗစ်ကပ်ရေးကြောင့်အလုပ်သမားတွေပိုရှားလာပြီးတော့ဆေးရုံတွေကိုလုပ်ငန်းတွေပါအများဆုံးတုံးထားရတာလည်းဖြစ်ပါလေ။ကျင်းတဲ့နိုင်ငံကလူပြလိုက်မှာတော့ကမ္ဘာ့ကြုံမိုနာလီဇာတစ်ကြိမ်ကခရစ်နေနဲ့ပေါက်ထန်ခဲ့ရပါလေ။ပုရုယတီပြောင်းလဲမှုတားဆီးရေးအတွက်သေချာမလုဆောင်တာကိုဆန္ဒပြတဲ့အနေနဲ့အဲ့လိုမျိုးမိုနာလီဇာတစ်ကြိမ်ကိုခရစ်နဲ့ပြစ်ပေါက်ပြီးတော့လူသိများအောင်လုပ်တာပါ။အဖွားကိုလိုဟန်ဆောင်ထားတဲ့အမျိုးသားကဗိမ့်တဲ့ကလေးထိုင်ပေါ်ကနေခုံထားပြီးတော့မိုနာလီဇာပကြီးကားကိုကိတ်မုန်နဲ့ပြပောက်လိုက်တာဖြစ်ပါလေ။တနင်္ဂနွေနေ့မေလ29ရက်နေ့ကဒီဖြစ်ရကြောင်းတန်ဖို့အများကြီးကြီးတဲ့မိုနာလီဇာပကြီးကားဘာမှတော့ဖြစ်မသွားခဲ့ပါဘူး။ပကြီးကားကိုမှန်ပြင်းနဲ့ကာရင်ပေါက်ခတ်ထားတာဖြစ်လို့မှန်တွေကိုပဲပြေးချန်ကုန်တာဖြစ်ပါလေ။တန်ကိုကိတ်မုန်နဲ့ပေါက်နောက်ပြီးတော့နှင်းစီပန်းတွေကိုနေရာနဲ့ပြပောက်ခဲ့ပြီးတဲ့နောက်သူ့ကိုလုံခြုံရေးကလာဆွဲခေါ်သွားခဲ့ပါလေ။
မဲအေးတန်နာကြပါရှင်အခုလိုဆိုရှယ်မီဒီယာတွေပေါ်ကသတင်းတူတွေကိုနားဆင်ကြည့်ရှုကြပြီးတဲ့နောက်မှာတော့အမေရိကန်နိုင်ငံရေးအကြောင်းတည်ကောင်းစရာအစီအစဉ်ကိုတင်ပြကြပါမယ်တက်ကဆက်ပြည်နယ်ကမူလာရန်ကျောင်းမှာတနက်သမားတအုပ်ကဝင်ရောက်ပစ်ခတ်တာကြောင့်ကလေး19ဦးနဲ့ဆရာမ2ဦးတေဆုံးသွားခဲ့ရပြီးတဲ့နောက်မှာတော့အမေရိကန်ပြည်ထောင်စုမှာတနက်ကင်ဆောင်ပြီးအကြမ်းဖက်ပစ်ခတ်တာတွေအဆုံးသတ်နိုင်ဖို့ထက်မှန်ပြီးတော့ကြဲကြဲလောင်လောင်တောင်းဆိုလာကြပါတယ်မီရှယ်ကွင်းပေးပို့ထားတဲ့သတင်းကိုကိုအောင်ကကြောပြပါပါရှင
်။သ မရဂျိုးဘိုင်ဒန်နဲ့သမရဂရိုဂျေးဘိုင်ဒန်တို့ဟာတနင်္ဂနွေနေ့ကတက်ဆက်စ်ပြည်နယ်ယူဗယ်ဒီမြို့ကရော့မူလာရန်ကျောင်းကိုတွားရောက်ခဲ့ပြီးကွယ်လွန်သွားသူကလေး၁၉ဦးနဲ့ဆရာမ၂ဦးတို့ရဲ့ဓာတ်ပုံတွေစိုက်ထူထားတဲ့အောက်မေ့ပွဲအထိမ်းအမှတ်နေရာမှာတန်းစီချခဲ့ပါတယ်။အသက်၁၈နှစ်အရွယ်သဏ္ဍာန်သမားဟာမောင်းပြန်ချီမုံရေးသဏ္ဍာန်နဲ့စာသင်ခန်းထဲဝင်ပြီးတော့ပြစ်ခတ်ခဲ့တာပါ။စနေနေ့ကကျင်းပတဲ့ပွဲနင်းသပိန်အခမ်းအနားမှာလည်းသမရဘိုင်ဒန်ကနယူးယောက်ပြည်နယ်ဘက်ဖယ်လိုမြို့ကကွန်ဆိုဆိုင်ကိုလူမျိုးရေးစွဲသမားတဦးကတနက်နဲ့ပြစ်တာကြောင့်လူ၁၀ဦးသေဆုံးသွားတဲ့ဖြစ်ရပ်ကိုလည်းထည့်သွင်းပြောကြားခဲ့ပါတယ်
။ We cannot outlaw tragedy.
ဒီကွင်းစီဖြစ်ပျက်ခဲ့တာတွေကိုပြင်ဆင်ဖို့ဘာမှလုပ်ပေးလို့မရတော့မှန်းသိပေမဲ့လည်းအမေရိကန်ပြည်သူ့ကိုဘေးရန်နေကင်းအောင်ကျွန်တော်တို့စီမံဆောင်ရွက်နိုင်မှာ။ကျွန်တော်တို့ကလေးတွေပါဝင်လူတွေအားလုံးရဲ့ဘဝတွေကိုကာကွယ်ဖို့နောက်ဆုံးမှာတော့လှုပ်ဆောင်နိုင်တဲ့များလှုပ်ဆောင်ရပါလိမ့်မယ်။
သမရဘိုင်ဒန်ရဲ့တနက်ကင်ဆောင်ဝင်းကိုတင်းကျက်တဲ့ဥပဒေနဲ့ထိန်းချုပ်ဖို့လူလားသူတွေကအခုလိုတက်ဆက်ကဖြစ်ရဟာတနက်အလွယ်တကူဝယ်လို့ရနေတာကြောင့်ဆိုပြီးထောက်ပြကြသလိုတနက်ကင်ဆောင်ဝင်းအရေးလှုံ့ဆော်သူတွေကတော့ကျောင်းတွေမှာဘေးကင်းလုံခြုံရေးကိုသာပူအာရုံစိုက်လှုံ့ဆော်မှုပြောပါရတယ်။တက်ဆက်ပြည်နယ်ဟူစတန်မြို့မှာတောက်ကြနေကကျင်းပတဲ့ NRA American Rifle အသင်းကြီးရဲ့နှစ်ပတ်လည်အစည်းအဝေးအတွင်းသမရဟောင်းဒေါ်နယ်ထရမ့်ကတနက်ကင်ဆောင်ဝင်းလူလားသူတွေဘက်ကအခုလိုကာကွယ်ပြောကြားခဲ့ပါရတယ်။
The existence of evil in our world is not.
ဒီကဘာကြီးမှာသိုးသွမ်းသူတွေကြောင့်တနက်ကိုဘလို့အသုံးပြုရမယ်ဆိုတာကိုနားလည်ပြီးတခြားသူတွေကိုအကာအကွယ်ပေးဖို့အတွက်ဥပဒေနဲ့အညီလက်နက်ကိုင်ဆောင်သူတွေရဲ့အခွင့်အရေးပိတ်ပင်ခံရတာမျိုးတော့မဖြစ်သင့်ပါဘူး
။စာသင်ကျောင်းအတွင်းဝင်ရောက်ပစ်ခတ်မှုအပြီးမှာတော့ပါတီကြီးနှစ်ရဲ့လုံကအထက်လွှတ်တော်ဥပဒေပြုအမတ်အချို့အကြားတနက်ကိုင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့ပိုတင်းကျက်တဲ့ဥပဒေပြဋ္ဌာန်းရေးကိစ္စတွေဆွေးနွေးခဲ့ပြီးဒီဥပဒေပြဋ္ဌာန်းနိုင်ဖို့လည်းဖြစ်နိုင်ခြေရှိနေတာပါ။ Connecticut ပြည်နယ်ကဒီမိုကရက်ထက်လွတ်တော်မတ်ခရစ်မာဖီကတနက်ကင်ဆောင်ခွင့်နဲ့ပတ်သက်ပြီးတော့ပိုတင်းကျက်ဖို့လိုလားနေပေမဲ့အခုအခါမှာတော့တနက်ဝယ်သူတွေရဲ့နောက်ကျောင်းရာဇဝင်ကိုအခုရက်ပိုးပြီးတော့ထဲထဲဝင်ဝင်စုံစမ်းတာမျိုးလိုဥပဒေပြဋ္ဌာန်းနိုင်ဖို့ Republican အမတ်တွေနဲ့ဆွေးနွေးနေပါတယ
်။ The package that really in the end
ဒီနိုင်ငံမှာတည်နေတဲ့အကြမ်းဖက်ပြစ်ခတ်တာမျိုးကိုပြည်ထောင်စုဖြည့်အားပေးနေနိုင်တဲ့ဥပဒေမျိုးအဆုံးမတော်ရှိလာနိုင်ပြီးအဖြေရှာဖို့လဲလမ်းပွင့်သွားပါလိမ့်မယ်ဒီဥပဒေအတီဖြစ်လာနိုင်တယ်ဆိုတာမျိုးကကျွန်တော်တို့လုံနိုင်တာတွေကအရေးကြီးဆုံးဖြစ်ကောင်းဖြစ်လာလိမ့်မယ်ဆိုတာအပြင်ဒီလိုဥပဒေအတီပြဖို့ထောက်ခံလိုက်တာကြောင့် Republican တွေအတွက်ဘယ်လိုဆုံးရှုံးမှုကြီးမှကြုံတွေ့ရမှာလဲမဟုတ်ပါဘူး
အခုလိုကြေကွဲပွဲရဖြစ်ရတဲ့အဆုံးသက်နိုင်ဖို့တာဝန်ရှိသူတွေကနီးလန်းရှာနေပေမယ့်လေ American ပြည်အောင်စုမှာမုံတရားစွဲပစ်ခတ်မှုတွေဇက်တိုက်ဆိုလိုဖြစ်ပွားနေပါလေခင်ဗျာ
ကိုယ်အပတ်စဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရေးကြောင်းတီကောင်းစရာအစီအစဉ်ပါရှင်။အင်္ဂါညကျန်း VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်။အခုတော့မြင်ကွင်းကျယ်မှတ်စုအစီအစဉ်ကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။ဒီကနေ့ညပိုင်းအတွက်အစီအစဉ်မှာတော့မြန်မာနိုင်ငံမှာဆီယာနာတင်ပြရဲ့နောက်အခု2022ခုနှစ်မေလလယ်အထိနိုင်ငံတစ်လွှားမှာတိုက်ပွဲပေါင်း 9,000 နီးပါးအထိဖြစ်ပွားခဲ့ပါတယ်အသေးစိတ်ကိုတော့အချက်လက်တွေကိုစူးစီးပြီးမဟာဗျူဟာနဲ့မူဝါဒလေးလာရေး Institute ISP မြန်မာရဲ့မြင်ကွင်းကျယ်မှတ်စုအစီအစဉ်မှာတင်ဆက်ထားပါတယ
်ဆရာနာပေးပြီးနောက်ပိုင်းနိုင်ငံနှစ်မှာတိုက်ပွဲပေါင်း 4,600 ကျော်တက်မင်းဖြစ်ခဲ့ပါတယ်ဒီထဲမှာတိုက်ပွဲ 3,100 ကျော်တက်မင်းဟာစစ်ကောင်စီနဲ့ကြီးရေဝေချာဖြစ်ခဲ့တာပါစစ်ကောင်စီနဲ့ဒေသခံကာကွယ်တပ်တွေအကြမ်းမှာလည်းတိုက်ပွဲ 1,500 ကျော်တက်မင်းဖြစ်ပွားခဲ့ပါတယ်ကြီးရေဝေချင်းချင်းကြားတိုက်ပွဲဖြစ်မှုတွေလည်းရှိခဲ့ပြီး 42 ကြိမ်တက်မင်းဖြစ်ခဲ့ပါတယ်တိုက်ပွဲပေါင်း 4,600 ကျော်ထဲမှာအကြိမ်ကြီးအများဆုံးကကရင်ပြည်နယ်မှာဖြစ်ခဲ့ပါတယ်။တနင်္ဂနွေနေ့ဖြစ်ခဲ့တဲ့တိုက်ပွဲအကြီးအကျယ်ရဲ့ထောက်ဝက်ကျော်ဟာကရင်ပြည်နယ်မှာဖြစ်ခဲ့တယ်လို့ဆိုနိုင်ပါတယ်။တနင်္ဂနွေနေ့တိုင်းဒါနဲ့နိုင်ရှင်ရင်သခိုင်းတိုင်းကတိုက်ပွဲဖြစ်မှုဒုတိယအများဆုံးနေရာမှာရှိပါတယ်။ ဖြစ်ခဲ့တဲ့တိုက်ပွဲတွေရဲ့66ရာခိုင်နှုန်းကျော်ဟာစစ်ကောင်စီနဲ့ EAO တွေအကြားဖြစ်ခဲ့တာပါ32ရာခိုင်နှုန်းကတော့စစ်ကောင်စီနဲ့ဒေသခံကာကွယ်တပ်တွေအကြားဖြစ်ခဲ့တဲ့တိုက်ပွဲတွေဖြစ်ပါတယ်2022ခုနှစ်မေလအတွင်းမှာတော့စစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေကြားတိုက်ပွဲတွေပုံမှန်ပြင်းထန်နေပါတယ်။မေတ္တရက်ကနေ15ရက်အတွင်းတိုင်းရင်းလုံးအနှံ့တိုက်ပွဲ120ကျော်ဖြစ်ခဲ့ပါတယ်။အဲ့ဒီအထက်မှာစစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲ104ကျင်းတမင်းရှိခဲ့ပါတယ်။တိုက်ပွဲတွေဖြစ်ခဲ့တဲ့ဒေသတွေမှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှု32ကြိမ်ထက်မနည်းရှိခဲ့ပါတယ်။ဒါအပြင်လေ9,900ကျော်ထက်မနည်းလဲမိရှုဖြစ်ပြီးခံခဲ့ရပါတယ
်။ဒါကတော့ ISP မြန်မာကအပတ်စဉ်တင်ဆက်နေတဲ့မြင်ကွင်းကျေမှတ်စုအစီအစဉ်ပါရှင်။အခုတော့ကဘာတလွားခီးသွွားအစီအစဉ်ကိုနားဆင်ကြည့်ရှုဖို့အချိန်ရောက်ပါပြီ။လက်ပတ်စရာတဘာဝအလှနေရာတွေများတဲ့ယူဂန်ဒါနိုင်ငံကခီးသွွားလုပ်ငန်းတွေဟာပြည်ရင်းခီးတယ်တွေကြောင့်အတော်လေးပြန်လဲကောင်းမွန်လာနေပါတယ်။ပြည်ပကကဘာလက်ဧည့်သည်တွေအရင်လိုပြန်မလာနိုင်ကြသေးပေမဲ့ပြည်ရင်းဧည့်သည်တွေနဲ့ခီးသွွားလုပ်ငန်းတွေအလုပ်ဖြစ်နေတဲ့ယူဂန်ဒါနိုင်ငံကိုကျမတို့မတ်စုမြတ်မွန်နဲ့အတူကဘာတလွားခီးသွွားအစီအစဉ်ကနေသွားပြီးကြည့်ရှုကြရအောင်ပါ။
အာဖရိကတိုက်အရှေ့ပိုင်းမှာရှိတဲ့ယူဂန်ဒါနိုင်ငံမှာရေကန်ကြီးတွေရေတခွန်းတွေဘေးမဲ့တောတွေနဲ့တဘာဝကိုခံစားလည်ပတ်နိုင်တဲ့နေရာတွေအများကြီးရှိပါတယ်။အရင်ကနိုင်ငံတကာကမ္ဘာလှည့်ဧည့်သည်တွေလာလည်ကြပေမဲ့ကိုဗစ်ကရောဂါကြောင့်နိုင်ငံသားဧည့်သည်အရေအတွက်တစ်ချိန်တိုကျဆင်းသွားခဲ့ပါတယ်။ဒါပေမဲ့အခုတော့ပြည်ရင်းဧည့်သည်တွေကြောင့်ခီးသွွားလုပ်ငန်းတွေပြန်လည်အလုပ်ဖြစ်နေပါတယ်။ဟိုတယ်ကမ်းတွေကနေရေကြီးတန်တန်စီးဆင်းနေတဲ့နိုင်မြေရဲ့အလှကိုအနီးကပ်တွေးနိုင်တဲ့လီမာလာဝဲလ်ဝါတာစတဲခိုနီယာဟာအခုတော့ယူဂန်ဒါပြည်ရင်းကခီးထွက်ခြင်းတွေအတွက်မတော်မဖြစ်နေရတခုဖြစ်နေပါတယ်။2022ခုနှစ်အတွက်ကမ္ဘာမှာဓာတ်ပုံအလှရိုက်ခြင်းစရာဒုတိယအကောင်းဆုံးနေရာဖြစ်တယ်လို့ Luxury Travel Advisor ဆိုတဲ့ခီးသွွားအကြံပေး website ကရွေးချယ်ခဲ့ပါတယ်။ဘာကြောင့်သူတို့ရွေးချယ်ရသလဲဆိုတာကိုရှုခင်းတွေမြင်ရတာနဲ့သဘောပေါက်နိုင်ပါတယ်။အရင်ကနိုင်ငံသားတွေပဲအဓိကလာတဲခိုကြတဲ့ဒီနေရာကိုပြည်တွင်းကလူတွေပိုတည်လာအောင်လို့အပန်းဖြေခီးစဉ်စီစဉ်တဲ့လုပ်ငန်းတွေကကြိုးစားခဲ့ကြတာဖြစ်ပါတယ်
။ Previously there was not so much travel by Ugandans around Uganda. Many people believed they've been born here, they've grown up here. There's
ရင်းကဆိုယူဂန်ဒါနိုင်ငံထဲမှာခီးထွက်တဲ့ပြည်တွင်းကလူတွေတိတ်အများကြီးမရှိပါဘူး။လူတော်တော်များများကသူတို့ဒီမှာမွေးဒီမှာကြီးတာဘာမှစိတ်ဝင်စားကြည့်စရာမရှိပါဘူးလို့ထင်ထားကြတာပါ။အဲ့ဒါကြောင့်ကျွန်တော်တို့ကရှုခင်းလာပါတဲ့ရေတခွန်ကြီးတွေမြို့သားဥယျာဉ်ကြီးတွေစီဓာတ်ပုံဆရာတွေဗီဒီယိုရက်ကူးသူတွေခေါ်သွားပြီးဓာတ်ပုံတွေဗီဒီယိုတွေရက်ခိုင်းပါတယ်တိတ်လာတဲ့ဓာတ်ပုံတွေဗီဒီယိုတွေမြင်တော့မှလူတိုင်းကဒါယူဂန်ဒါဟုတ်ရဲ့လားဆိုပြီးစိတ်ဝင်တစားမေးလာကြပါတယ်ကျွန်တော်တို့ကလည်းဟုတ်တယ်ဒါကျွန်တော်တို့နိုင်ငံပဲဘလောက်လာတယ်လဲတွေ့လားဆိုပြီးပြန်ပြောရပါတယ်ယူဂန်ဒါနိုင်ငံဘလောက်လာတယ်ဆိုတာလူတွေပိုသိအောင်လုပ်ဖို့အများကြီးလိုနေပါသေးတယ်လာပါတဲ့တဘာဝအလာတွေကိုလူတွေပိုသိရှိလေနိုင်ငံထဲမှာခီးတွေပိုထွက်ကြလေဖြစ်မှာပ
ါသူတို့လိုတိုးအော်ပရေတာတွေရဲ့အားထုတ်မှုကြောင့်အခုဆိုရင်ယူဂန်ဒါရဲ့တဘာဝအလာကိုဒေတာရင်းကဧည့်သည်တွေခံစားတက်လာကြပါပြီ
I've been South Africa beautiful beautiful place but there's something about Uganda it's
great တိတ်လာတဲ့တောင်အာဖရိကနိုင်ငံကိုကျွန်မရောက်ဖူးပါတယ်ယူဂန်ဒါကတော့တမူကိုထူတာပါစိတ်နှံ့ဆိုပြည်တယ်တဘာဝအလာတွေလည်းရှိတယ်လူတွေကလည်းဖော်ရည်ကြတယ်လေစားတောက်တွေရလဲလက်ဆက်တယ်ငားရီဆိုလက်ဆက်ပြီးသိတ်ကိုရတာရှိပါတယ ်ကိုဗစ်ကရောဂါအန္တရာယ်အရင်လောက်မကြီးမားတော့ချင်းဒါလဲကြတဲ့ဧည့်သည်တွေကအရင်လိုနိုင်ငံတကာကဧည့်သည်တွေမများတော့ပဲပြည်တွင်းဧည့်သည်တွေဖြစ်နေတာကြောင့်ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေကလည်းသူတို့ရဲ့လုပ်ငန်းကိုပြည်တွင်းဧည့်သည်တွေနဲ့ကိုက်ညီတဲ့ဝန်ဆောင်မှုပေးနိုင်အောင်လို့စူးစမ်းနေကြပါတယ
် Looking at the numbers you are getting 70-65% are local Ugandans and again
ကိန်းကနန်းတွေကိုကြည့်ရင်65ရာခိုင်နှုန်း80ရာခိုင်နှုန်းကပြည်တွင်းကယူဂန်ဒါလူမျိုးတွေဖြစ်ပါတယ်ကိုဗစ်ကရောဂါကြီးကကျွန်တော်တို့ကိုအမြင်ကျယ်သွားစေပါတယ်အခုဆိုနိုင်ငံသားကခီးသွွားဧည့်သည်တွေကိုအားထားလို့မရတော့ပါဘူးလူမှုကွန်ရက်ကြောင့်လည်းသတင်းပိုပြန့်တာဝမ်းသာစရာပါ ဒီကိုလာကြသူတွေကသူတို့ခီးအကြောင်းလူမှုကွန်ရက်တွေပေါ်မှာတင်တော့သူတို့ငွေချင်းတွေလည်းသိသွားကြပါလေ။ပြည်တွင်းဧည့်သည်တွေလာကြလို့ကျွန်တော်တို့လုပ်ငန်းဆက်ရှင်တန်းနေတာသိကြပါလေ
။ယူဂန်ဒါခီးသွားဝင်ကြီးဌာနကလည်းနိုင်ငံတကာသဘာဝနေရာတွေစီပြည်တွင်းခီးသည်တွေသွားလေကြတာသိသိသာသာများလာတဲ့အတွက်ဒီအခြေအနေကိုထိန်းထားနိုင်ဖို့ကြိုးစားနေပါတယ
်။ From the time we opened up, if you look at the December figures,
စီကန်ချက်တွေဖယ်ရှားလိုက်ပြီးတဲ့နောက်ပိုင်း2021ဒီဇင်ဘာလကကိန်းဂန်းတွေကိုကြည့်ရင်မြို့သားဥယျာဉ်တွေစီလာလဲသူ4,000ကျော်ရှိပါတယ်။ရေကန်ကြီးတွေကျိုးနေစီကိုသွားလေတဲ့အခြေအတွက်မပါသေးပါဘူး။ဘေးမဲ့ဥယျာဉ်တွေစီကိုသွားလေကြတဲ့သူကပဲ4,100ရှိတာပါ။အဲ့ထက်ကအဲ့တဲ့အများစုကယူဂန်ဒါပြည်တွင်းကဖြစ်ကြပါတယ်။ဒီကဒါမျိုးတစ်ခါမှမဖြစ်ခဲ့ဘူးပါဘူးတိတ်အားတက်စရာဖြစ်ပါတယ်ကျွန်တော်အနေနဲ့ပြည်ရင်းအဲဒီတွေကိုဆွတ်ဆောင်နိုင်ဖို့ဆက်ပြီးတော့ကြိုးစားသွားမယ်ဆိုရင်အရေးအတွက်ပိုတော်မှများလာမှာပါယူဂန်ဒါလူမျိုးတွေအနေနဲ့ယူဂန်ဒါနိုင်ငံထဲမှာခီးသွားကြမယ်နိုင်ငံတွေကအလှပြားတွေကိုပို့ပြီးတော့တန်ဖိုးထားကြမယ်ဆိုရင်ခီးသွားလုပ်ငန်းရရှိတည်ထောင်နိုင်မယ်လို့ထင်ပါတယ
်အာဖရိကတိုက်အတွက်အသက်သွေးကြောဖြစ်တဲ့နိုင်မြင့်ကြီးကနေအာဖရိကစင်ကြံ့ချင်းတိချက်တဲ့စားတဲ့တော်ရန်ဒိဋ္ဌန်တွေကိုအနီးကမြင်တွေ့နိုင်တဲ့ဘေးမဲ့ဥယျာဉ်ကြီး10ခုလို့စိတ်ဝင်စားစရာနေရာတွေရှိတာကြောင့်အာဖရိကတိုက်အရှေ့ပိုင်းဒေသဟာနိုင်ငံတကာခီးသွွားတွေတခုတခါလာလည်ကြရတဲ့ဒေသဖြစ်ပါတယ်။ဒီဆွဲဆောင်နေရာတွေစီယူဂန်ဒါလူမျိုးတွေတွားလည်တိုင်းပေါ်အဓိကအတားအဆီးကကုန်ကျစရိတ်ဖြစ်ပါတယ်။ဒါကြောင့်ဈေးနှုန်းအပြိုင်ဆိုင်စတင်တဲ့ဈေးတွေကျသွားအောင်လုပ်ဖို့အတွက်ယူဂန်ဒါအစိုးရကအားပေးနေပါတယ်။ယူဂန်ဒါမှာခီးသွွားလုပ်ငန်းတွေအလုပ်ဖြစ်နေတာကြောင့်ဒေသခံတွေအတွက်လည်းအလုပ်ကံရဖို့အခွင့်အမ်းတွေရှိလာစေပါတယ်။
We are still employing as many local community as possible. We train them.
So we always data ring ကလူတွေကိုပို့ပြီးတော့အလုပ်ခန့်နိုင်ဖို့အတတ်ပညာတွေမျှဝေနိုင်ဖို့ကျွန်တော်တို့ကြိုးစားနေပါတယ်။သူတို့လောက်တာကင်တာကြည့်ပြီးတော့ရေချင်းရှိတယ်ဆိုရင်ယာတုတိုးပေးတာမျိုးလုပ်ပါတယ်။လူမှုအတိုင်းဝိုင်းနဲ့အာဖရိကတိုက်တစ်ခုလုံးရဲ့စံကိုမြင့်နိုင်ဖို့ကျွန်တော်တို့လုပ်နေတာပါ။ယူဂန်ဒါကိုလာလဲမယ်ဒီကိုလာတဲမယ်ဆိုရင်စံချိန်မီဝန်ဆောင်မှုတွေကိုရနိုင်မှာဖြစ်ပါတယ်
။ဆက်ဆက်ဆက်ဆက်ခီးထွက်ခြင်းတွေ၊ရှုခင်းအလှကိုအေးအေးဆေးဆေးခန်းစားကြည့်ခြင်းတွေတော်ရတရိတ်ဆံတွေကိုအနီးကပ်ချပြီးတဲထိတ်ရင်ဖို့အတွေ့အကြုံရခြင်းတွေအလုံးအတွက်သွားစရာလဲစရာနေရာတွေများလာတဲ့ယူဂန်ဒါနိုင်ငံရဲ့တဘာဝအလှတွေကိုဖြည့်ရင်းကသူတွေပို့ပြီးတော့သွားလဲခန်းစားလာကြမယ်လို့ခီးသွားလုပ်ငန်းလုပ်သူတွေကမျှော်လင့်နေကြပါတယ်။ကိုဗစ်ကြောင့်ခီးသွားလုပ်ငန်းတွေထိခိုက်ခဲ့ပေမဲ့ဖြည့်ရင်းဧည့်သည်တွေကြောင့်လုပ်ငန်းတွေပြန်လည်လည်ပတ်နေနိုင်တာကိုလည်းယူဂန်ဒါဟိုတယ်နဲ့ခီးသွားလုပ်ငန်းတွေဝန်တာနေကြပါတယ်ရှင်။ကျွန်မဆူမြတ်ပါပါ။မဆုမြတ်မွန်အပတ်စဉ်တင်ဆက်နေတဲ့ကဘာတလွားခီးသွွားအစီအစဉ်ပါရှင်အင်ကာညချန် VOE မြန်မာပိုင်းအစီအစဉ်ကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်အခုတော့သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပဲဆက်ပြီးပြောပြမှာပ
ါစီးပွားရေးလုပ်ငန်းရှင်မောင်ဝိတ်လက်ထိုးတဲ့ဒေါ်လာ5သိန်းကိုဒေါ်အောင်ဆန်းစုကြည်လက်ခံယူခဲ့တယ်လို့ဆိုပြီးတော့စစ်ကောင်စီကတရားစွဲထားတဲ့အမှုနှစ်ခုအတွက်ဦးမောင်ဝိတ်ကိုဒီကနေ့နေပြီးတော့အထူးတရားရုံးမှာတရားလိုတက်တဲ့ဖြစ်ထွက်ဆိုခဲ့ပါတယ်။ဒေါ်ခင်ဂျီဖောင်ဒေးရှင်းအတွက်ဒီငွေတွေကိုပေးခဲ့တယ်လို့စေပိုင်ကုမ္ပဏီရဲ့ပိုင်ရှင်ဦးမောင်ဝိတ်ကတရားရုံးမှာထွက်ဆိုခဲ့တယ်လို့သိရပါတယ်။ဖောင်ဒေးရှင်းအတွက်3ခါခွဲပေးခဲ့တာဖြစ်တယ်လို့ထွက်ဆိုပြီးမဲ့လည်းဒေါ်အောင်ဆန်းစုကြည်ကိုတိုက်ရိုက်ပေးခဲ့တာဟုတ်မဟုတ်ဆိုတာကိုတော့တိကျစွာဖြေဆိုနိုင်ခဲ့ခြင်းမရှိဘူးလို့လည်းစုံလင်သိရပါတယ်။ဒီကနေ့ရုံးချင်းမှာဒီဒေါ်အောင်ဆန်းစုကြည်ဆွဲချက်တင်ခံထားရတဲ့ဒေါ်ခင်ဂျီဖောင်ဒေးရှင်းနဲ့ပတ်သက်တဲ့အမှု၄မှုကိုလည်းဆက်လက်စစ်ဆေးကြားနာခဲ့ပါတယ်။EU ဥရောပသမဂ္ဂအဖွဲ့ဝင်နိုင်ငံတွေစီရုရှားနိုင်ငံတင်ပို့နေတဲ့ရေနဲ့အများစုကိုပိတ်ပင်တားမြစ်ဖို့အတွက် EU ကောင်ဆောင်တွေသဘောတူလိုက်တဲ့အတွက်ရုရှားအနေနဲ့ဝင်ငွေပို့နည်းသွားပြီးတော့စစ်သုံးစိတ်သုံးဆွဲမှုပိုကျက်သွားလိမ့်မယ်လို့ EU နိုင်ငံသားမူဝါဒရေးအကြီးအကဲဇိုဇက်ဘော်ရဲလ်ကပြောကြားလိုက်ပါတယ်2022ခုနှစ်မကုန်ခင်မှာရုရှားတင်ပို့နေတဲ့အထက်က3ပုံ2ပုံဖြစ်တဲ့ရေလမ်းကြောင်းကနေတင်ပို့တဲ့ရုရှားရေနံအားလုံးကို EU နိုင်ငံတွေကတားမြစ်မှာဖြစ်ပါတယ်ဟန်ဂေရီနိုင်ငံရဲ့ကန့်ကွက်မှုကြောင့်ပိုက်လိုင်းတွေကနေတင်ပို့မှုသဘောတူချက်ကိုရှာပေးမယ်ပိုလန်နဲ့ဂျာမနီတို့ကတော့သူတို့ပိုက်လိုင်းတွေကနေတင်သွင်းနေတဲ့ရုရှားရေနံတွေရပ်မယ်လို့ကတိပြုခဲ့ကြပါတယ်ရှင်
။ကျေးဇူးတင်ပါတယ်ရှင်။သတင်းချင်းချုပ်ကိုမဆုမြတ်မွန်ကပြောပြသွားတာပါ။ဒီကနေ့ညပိုင်းအစီအစဉ်ထုတ်လုပ်ရေးမှုကတော့အလိမ္မာပါရှင်။အတန်ဖန်းအင်ဂျင်နီယာကတော့ Nelson Lopes ပါ။ရုပ်တံအင်ဂျင်နီယာကတော့ PJ Elias ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါညချမ်းအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00ကနေ10:00ထိပြန်ဆက်ခဲ့တာပါရှင်။နောက်ဆက်ကြည့်ရှုအားပေးကြတဲ့ကဘာတော်ကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်။ BND ရဲ့အသွေးသွေးကနေကင်းဝေးကြပါစေရှင်။ကျမအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.